ဘောဇာတကယ်ထောက်တော့ရခုနှစ်ဆင့်ပါလို့ဒီဇူလာဆန်းရှိရဘုရားဇနဝါရီလရှိရဇာကုန်တိုင်းဒေသကြီးတကုံမြို့တဲ့တောင်ပိုင်းမြို့တဲ့၂၀ရပ်ကွယ်လောကလံမိဘရဲ့ဓမ္မရင်ပြင်ပြင်စင်ကျင်းပါပြုလောကသည်ဓမ္မသဘေယခန္ဓာနာဤဇာကောအနောက်ပိုင်းဉာဏ်ပညာတက္ကတုပမောဖရဆရာမကြီးဒေါက်တာဒုသိင္ကြီးနဲ့ဌာနာဘုရားဆရာဆရာမများအပူထားပြီဇာကောနောက်ပိုင်းဉာဏ်ပညာတက္ကတုကျောင်းသားများဖြစ်ကြတော့မောင်ထက်နေဦးမောင်ဝေလင်ဦးမောင်ရဲချက်အောင်မောင်ဝေနိုင်မောင်ရှိုးဝေဦးမောင်ရဲ့အောင်လင်းမောင်နိုင်နိုင်လင်းတဟာယသူငယ်ချင်းတို့ဒီအမတဒါနဓမ္မဒါနအဖြစ်ဖြစ်ဟောကြားအပ်တော်မိဘရဲ့မှာအကျဉ်းနာအကြောင်းတရားလေးလနာတော်ပင်ခန္ဓာကိုရှင်ဘောဓရတင်ရှင်ရမြဘုရား၏မဟာကရုဏာကောင်းကိုအာယုံပြုကားပြုပြုဖဲ့ဆိုအပ်တော်ဝန္ဒနာပဒါမအာသီတာသို့ပူဇော်ခြင်းဖြင့်စံတင်ရရအောင်ယောဂကံကောတိဟိပိယံပမေယံသာလံကရုဏောအတိဒုက္ခရာမိခေရံကတောလောကဟိတယနာထောနမောမဟာသာဓုနိကန္တတံသာယောဂာထောဝိနေယမြာစွာတတဝါဤချမ်းသာစေပါလူလာတောင်းတဘုံဘုံခါလည်းဖြင့်နာထမိညာဖြင့်ရှင်လောင်ရပြရာသည်ဒါဝဘောတိဟိပိဂေကောအေဒေအေသာတို့ဖြင့်တော်လဲအဘေမိယံဤတွင်တိုင်းတာပေါ်ရခြင်းငါမစွမ်းနိုင်ပါသောကာလံလေးအတင်ချေသိနေကောရှိကြသောကာလမတ်သောလောကဤတယသတ္တလောကဤအကျိုးစီးပွားအလုံးမှာအတိဒုက္ခရာဤဥစ္စာအသက်ရှင်တဲ့အိမ်မှာမိဒ္ဓတိမာတို့ဤတာလင်တရားသတိဆင်းရင်ဤမူခြေတိထားဝဲငါရဲ့အစုအလုံးခဲရင်တော့မူလို့ကိုကရုဏာဘုရားကြီးရန်ဤတန်ကျုပ်ကိုအာထုတော်မူရသည်ဖြစ်ပေခေရလေးချင်းမြေလုံးအသက်ဆုံးလည်းရဲ့နှလုံးစိတ်ဝန်ကိုယ်တော်ဤပင်မင်းတို့ကြောရကံအခြေခံများစွာရောက်တော်မူခဲ့ရရှာလေသည်မဟာကရဏီကသတ္တမြေဝါများရေဝဲသားကဲ့သို့တနာချစ်ခင်မဟာကရုဏာရှင်ဖြစ်တော်မူသောတန်တနာသတ္တဝိညာဉ်များစွာတတ္တဝါဤချမ်းသာစေပါလူလာတောင်းတဘုံပေါင်းကားတဲ့နာသမိညာကျွေးရှင်တော်မြတ်ဖရာအာနမောယတိကြောင့်ပြောမှန်ကိုရရဖြင့်ကရောယကျိုးရှိကိုရင်းသည်အာဓုကဝေယူစေစေမတွေ့ဖြစ်ပါစေတည်းဟာမိဘရဲ့မှာအကျဉ်းသာမိဘရဲ့နဲ့အာရဏအရေးချိန်မာတဲ့အရင်းနဲ့ခုလို့မြန်မာနိုင်ငံလူနိုင်ငံသားတွေရှားရှိပိုင်ဆိုင်ကြတာနော်မိဘနဲ့မိဘရဲ့အရေးမှာရရှိတာကတော့အကျဉ်းသာတရားပဲဖြစ်တယ်အဲ့တော့ဒီနေရာမှာမိဘအရေးဆိုတာဘာကိုဆိုလိုတာလဲလို့ဆိုလို့ရှိရင်မိဘရဲ့ဆုံးမဩဝါဒနဲ့အကျဉ်းသာတရားဆောင်ရှောက်မှုလူလောကမှာမျိုးဘဝလက်ရှိနိုင်အောင်ပုဗ္ဗာစရိယတို့ဆိုတဲ့အတိုင်းအသိပညာပေးမှုများမျိုးဘဝဒုပိသားကိုအတွက်မိဘရဲ့အရေးကိုခိုးကြရတယ်လောကနေသည့်ကျမ်းမှာအရေးဆိုတာကိုပေါ်ပြတဲ့နေရာမှာဒုက္ခဒုက္ခသာဆာယာယတိပိယရဲ့အရေးဟာအင်းရလေတဲ့ အဲ့ဒီသစ်ပင်အရေးကပို့ပြီးတော့ချမ်းသာတာကတော့ဆွေမျိုးသားချင်းရဲ့အရေးခဲဒါကလည်းအားကိုးရဒီနေရာမှာစဉ်းစားကြည့်ဖို့ရသဘာဝအရေးဟာလူကိုအေးမြစေစိတ်နှလုံးကိုအေးချမ်းစေလေဘူးရဲကလမ်းလျှောက်လာကြတဲ့ပုဂ္ဂိုလ်တွေကသစ်ပင်ရိပ်အောင်ဝယ်လိုက်ရတာနဲ့တရားရတဲ့အေးချမ်းပြီးတော့စိတ်နှလုံးချီးမြှင့်မှုကိုရကြထို့တူပဲမိဘဌာနအကျဉ်းသားတရားအကျဉ်းသားစကားရရှိလာကြတဲ့အားလေးသမီးတွေစိတ်နှလုံးအေးချမ်းမှုကိုရရှိကြဘူးဘဝရလာတဲ့အခါမှာမိဘရဲ့အကျဉ်းသားဆိုတော့အရေးကြီးဆုံးပဲဒါမိဘရဲ့အရေးတူပဲပြောအောင်ပါလေအေးသစ်ပင်လေးအောင်ဝင်လိုက်တဲ့အခါသဘာဝရာသီဥတုပူရင်းနေတဲ့နေရောင်နေရာတွေလွတ်ပြေးပြီးစိတ်နှလုံးအေးချမ်းတဲ့အရေးချင်းကိုရောက်ရှိလူတိုင်းလူတိုင်းမှာစိတ်တွေလမ်းဆန်းပြီးတော့သွားကြအဲ့ဒီသစ်ပင်ရိပ်တဲ့ဆွေရည်မျိုးတွေတိုင်းတိုင်းဝိုင်းဝိုင်းကကိုယ်ဆောင်ရှောက်ကြတယ်အဘိဓမ္မာပြောကြတယ်ဆိုလို့ရှိရင်ဆွေမျိုးတွေရဲ့အရေးကပုံပြီးတော့ကောင်းရတဲ့ပုံပြီးတော့ရှမ်းလာတယ်ရသော်ဘုရားတခင်ကိုရောင်မြတ်ကြီးတော်မှာဒါကိုအတိမတ်ပြုခဲ့တာရှိတယ်ဒီဝိဇ္ဇူပါရကပိလဝတ်ရဲ့တက်ကတိုင်းကြီးကိုကျူးကျော်တိုက်ခိုက်ဖို့ပထမဆုံးအချိန်သွားတဲ့အခါဒုတိယအချိန်သွားတဲ့အခါမြတ်စွာဘုရားသခင်ကိုရောင်မြတ်ကနေဇတ်မှာရှိတဲ့ညောင်ပင်နှစ်ပင်ရှိတဲ့နေရာမှာတက်ကတိုင်းနေဝဲမှာရှိတဲ့အရွယ်ကျဲတဲ့သစ်ပင်အောက်မှာလဲတုံးပြီးတော့ဝိတ္တူပါရဲ့နေမြေထဲမှာရှိတဲ့ကောသရတိုင်းကသစ်ပင်အောက်မှာမနေဘူးတက်ကတိုင်းကသစ်ပင်အောက်မှာသရင်တုံးနေထိုင်တဲ့အခါမှာဝိတ္တူပါကလမ်းမှာသာမီးဝင်တို့ကိုကျူးကျော်တဲ့စိတ်ပွဲတဲ့ဖြစ်မြတ်စွာဘုရားနဲ့ဆုံပြီးတော့အရှင်ဘုရားရဲ့ဒီဘက်ကတိပင်ကကိုယ်အရေးကောင်းတယ်ဒီတိပင်အောက်ဘာလို့သတင်းမတုံးတယ်လဲလို့ဆိုတော့မြတ်စွာဘုရားကမိတ်နဲ့ဆွေရည်မျိုးရည်ရဲ့အရေးကကိုယ်ချမ်းသာလို့ပါဒီလိုလေးနဲ့ပြောပါနော်ဟုတ်ပါပါအဲ့ဒါနဲ့ဝိတ္တူပါဟောသဘောပေါက်နားလည်သွားတယ်ဟောမြတ်စွာဘုရားငါကျူးကျော်ပြီးတော့သာဝေမင်းကြီးကိုတိုက်ခိုက်မဲ့စစ်ကိုဟန်တာဖို့ဒီရောက်လာတာပဲလို့ဆိုပြီးတော့တတ်ခေါက်ပြီးတော့ပြန်သွားရဲ့နှစ်ချိန်တတ်ခေါက်ပြီးနောက်တစ်ချိန်ကျတော့မြတ်စွာဘုရားမကြွတော့ဘူး။ဒါပြည့်လို့သာဝေမင်းကြီးကကံကြမ္မာငင်းလာတဲ့အချိန်ရောက်ပြီးတဲ့ကြောင့်မြတ်စွာဘုရားကြွတဲ့အပေါ်ပဲဆိုပြီးတော့ကံကြမ္မာဆိုတာကာမဝိပါကောအပတိပါတိယောမြတ်စွာဘုရားဒီပင်နဲ့ကံကြမ္မာရောမူလာပြီးရောက်ရှိနေပြီဆိုလို့ရှိရင်ဟန်တာကိုကဲတယ်ဖို့ဆိုဖြစ်နေလို့ဒီလိုဆင်းရပေါ့နော်မှန်ပါဗျာဒါကြောင့်ကံကြမ္မာရောမူလာပြီဆိုလို့ရှိရင်ဟန်တာကိုမဖြစ်နိုင်တဲ့ကြောင့်မြတ်စွာဘုရားမကြိုးစားခဲ့ဒီလိုမကြိုးစားခဲ့ဘူးဆိုတာကနမူနာတစ်ခုနောက်တစ်ခုပါရှင်မောင်္ဂလမှာအဲဓမ္မတကူရဣတိရွယ်လို့နဲ့ချီးကျူးရောက်စားရတဲ့ပုဂ္ဂိုလ်တူတူပဲသောတော်လည်းပဲကာလတိလာဆိုတဲ့ကြောက်ထောင်ထိတ်တောရကျောင်းမှာဒီဘာတဲ့သရေတုံးနေတဲ့ချင်းပထမရဲ့ဒုသသမားတွေဝိုင်းပြီးတော့ရှမောက်ပလံကိုဖမ်းဖို့ကြိုးစားတဲ့အခါသကိုးတော်နဲ့ကောင်းရင်ကရှောင်ထက်သွားဒုတိယတစ်ချိန်ထုတ်တူပဲရန်သူတွေဝိုင်းထားတဲ့အချိန်မှာရှမောက်ပလံသကိုးကိုတုံးပြုပြီးတော့ကောင်းရင်ကရှောင်ထက်သွားတတိယအကျဉ်းကြတော့အောကံမဝိပါကောအပတိပါဟိယောကံကြမ္မာကငဲလာပြီးရှောင်းနေလို့လေအပူပဲလို့ဆိုပြီးအမိခံလိုက်တယ်ဘောလားဟုတ်ပါပါဘု
ရား
အဲ့လိုကံကြမ္မာဆိုတာရှောင်းတယ်လို့မရဘူးမြတ်စွာဘုရားတခင်ကိုရောမြတ်လက်ဟန္တာချင်းပြုတော်မူတဲ့နောက်တစ်ချိန်ပေါ့အဲ့ဒီစကားကိုထောက်ထားကြည့်လိုက်တယ်ဆိုရင်ဆွေရည်မျိုးရည်ရဲ့အရေးကချမ်းသာတယ်ဆိုတော့အမှန်တန်ထင်ရှားတယ်နောက်တစ်ခါဆွေမျိုးတွေရဲ့အရေးကပို့ပြီးတော့ချမ်းသာလာကြတော့မိဘအရေးမိဘရဲ့အရေးကပို့ချမ်းသာတယ်။ဘာဖြစ်လို့မိဘရဲ့အရေးကချမ်းသာလာတော့လို့ဆိုတော့မြတ်စွာဘုရားသခင်ကိုရောမြတ်ကိုယ်တိုင်ကိုဘုဟုပကာသာဘိက္ခွေမာတာပိတောဘုဒ္ဓံ သာသမီတွေပေါ်မှာမိဘအနောက်အလောက်ကိုကျေကျေများတဲ့ပုဂ္ဂိုလ်ဖြစ်ရဲ့သာသမီတွေကိုကျေကျေပြုတဲ့ပုဂ္ဂိုလ်တွေမှာမိဘမှာအများဆုံးကျေကျေပြုတဲ့ပုဂ္ဂိုလ်ဖြစ်ရဲ့ကျေကျေပြုတဲ့ဆိုအရေးပေးနိုင်ဆုံးပုဂ္ဂိုလ်လို့ပြောဆိုရအောင်အဲ့တော့မိဘရဲ့ဆိုတာဘာလဲတော့ဆိုမိဘကသာသမီပေါ်မှာအကျဉ်းနာမှုပေးတာလည်းမိဘရဲ့အရေးကြီးတယ်ပေါ့ရသော်ဗျာကမိဘကသာသမီပေါ်မှာပြုစုတဲ့ကျေးဇူးတရားဆိုတာနဲ့ပတ်သက်ပြီးစကလုံးလေးသုံးလုံးနဲ့ပေါ်ပြခဲ့တယ်။အားလုံးဗျာနာပိတ္တဆောင်းကြလိမ့်မယ်။ရသော်ဗျာကစကလုံးလေးသုံးလုံးနဲ့မိဘရဲ့ကျေးဇူးမိဘရဲ့အရေးကိုဖော်ထုတ်ခဲ့တယ်။မိဘအရေးမိဘကျေးဇူးဆိုဒီမှာအာပါဒကမိဘကသာသမီကိုဒီရအနေမရောက်အောင်ဆောင်ရှောက်ခဲ့တယ်။မိခင်လေးဆိုလို့ရှိရင်မိမိရဲ့ဝမ်းထဲမှာလွယ်ထားရတဲ့အချိန်ကစပြီးတော့မိမိကြိုက်တဲ့အစာအာဟာရတောင်မစားဘဲနဲ့ရှောင်ကျဉ်ပြီးတော့ဆောင်ရှောက်လာခဲ့။မွေးဖွားလာပြီးတဲ့အခါမှာလည်းမိဘတွေကကိုပြီးရင်ပြီးနေမလာညမှာအောင်နော်မိမိအတွက်မစင်သာမိမိရဲ့ရင်တွေးအတွက်တပေးပြီးတော့ဆောက်ချက်တယ်တပေးပြီးတော့ဆောက်ချက်ရတာဒါကိုဆိုလို့ရဲ့အပါဒကမိဘတွေဟာရင်တွေးသားသမီးတွေကိုဆောက်ချက်ခဲ့တာဒါရှင်းပါတဲ့ခြေစုပ်တစ်ခုပဲဟောနောက်တစ်ခုကပါလို့ဆိုရင်ပေါ်တက်ပါမိဘကတောင်းငယ်သမီးတွေငယ်လေးကိုကျွေးတယ်မျိုးချွတ်တိုင်ကျွေးတာကအစအသက်ရွယ်ရသည်ရှိအောင်မိဘဟာသားသမီးကိုကျွေးမွေးနေတော့ပဲဒါကြောင့်မလို့မိဘဟာပေါ်တက်ပါအရွယ်ရောက်လာသည်ရှိအောင်သားသမီးတွေကြီးထွားလာသည်ရှိမိဘကအစာရေစာကျွေးမွေးခဲ့တာဟာလည်းပဲကျေးဇူးဆက်လို့မကောင်းနိုင်တော့တဲ့ကျေးဇူးတရားတွေပဲဖြစ်တယ်ဟောမိဘရဲ့အရေးနဲ့ပတ်သက်ပြီးမျက်စောပြတယ်ဟောနောက်တစ်ခုမကြားတဲ့စကားလေးကအိမန္တလောကသဓတိတာတော့ဒီလောကကြီးကိုပြတယ်ဒီလောကကြီးကိုရှင်းရှုပ်ပေးတယ်ဆိုလိုတာကမိဘမှာသာသမီကိုလူလောကအတိုင်းဝိုင်းလေရောက်အောင်ခေါ်လာတဲ့ပုဂ္ဂိုလ်လို့ဒီလိုပြောလောကကိုပြတယ်လောကနဲ့စုံစည်းပေးတယ်ဆိုတာမိဘရဲ့ခြေစဉ်ပြောအကယ်၍မိဘတွေကသာသမီးကိုလာလူလောကကြီးထဲမှာလာခွင့်မပြုဘူးဆိုလို့ရှိရင်သာသမီးကလူလောကလေရောက်လာဖို့အရှိဘူးခဏခင်မှာတော့သာသမီးတွေကိုမိဘတချို့မိဘတွေကအစ္စနာတရားရောပါလာပြီးတော့မိမိရဲ့ညင်သွေးတွေကိုလူလောကလာခွင့်မပြုချင်ကြဘူးဟန်တာဖို့လေးတွေရှိလာတော့အဲဒါမှဒီရှင်တို့ကကြားရခဲ့တဲ့အနေထားရဲ့ခုခေတ်မှာတော့အတော်ကြားလာတယ်။မိဘတွေကသာသမီတိုင်းကိုမိမိတို့ရဲ့ရင်သွေးသားသမီးတွေကိုလူလောကကိုလာခွင့်မပြုတာလို့အများကြီးပေါ်လာတယ်။လာခွင့်မပြုလို့ရှိရင်လည်းသာသမီရင်သွေးတွေကလူလောကနဲ့စုံစည်းဖို့ရကြမှာမဟုတ်ဘူးတဲ့။ဒီနေ့ဘုန်းကြီးတို့တွေလူဘဝရောက်တာကမိဘကဒီလောကကြီးနဲ့စုံစည်းပေးလို့လာခွင့်ပေးလို့အင်တမတ်ကျေးဇူးတင်တာပေါ့မှန်ပါပါဆရာဒီလောကကြီးကိုပြတယ်လို့ရသော်ဗျာကဒီစကားလုံးကိုသုံးတာဒီမတ္တလောကတာအခုမျက်မြင်တွေ့နေရတဲ့လူလောကကြီးကိုဓတိတာရောမိဘနှစ်ပါးဟာပြတဲ့ပုဂ္ဂိုလ်တွေပဲဖြစ်တယ်မြင်စေတဲ့ပုဂ္ဂိုလ်တွေဖြစ်တယ်လို့ဆိုမိဘရဲ့ကျေးဇူးကဒီတစ်ခုနဲ့ပဲဆက်လို့မကုန်နိုင်ဘူး။ကျန်တဲ့အားတွေကမိဘကကိုယ်ကိုဆောင်းရှောင်းလို့ကိုယ်ကမိဘကိုပြန်ပြီးဆောင်းရှောင်းလို့ရတယ်။မိဘကကိုယ့်ကိုကျွေးခဲ့တာကိုကိုယ်ပြန်ပြီးတော့ကျွေးလို့ရတယ်။သို့တော့ဒီလောကကြီးကိုလာခွင့်ပြုတယ်ဆိုတဲ့အချက်ကြတော့ပြန်ဆန်လို့မရဘူး။မိဘကကိုယ့်ရဲ့အရင်မွေးရာဖြစ်တော့ကြောင့်မိဘကလည်းဒီကျေးဇူးတရားကိုမိမိပေါ်ပြုခဲ့တာဖြစ်တယ်။ဟော။အေးဒါကြောင့်လို့ဒီကျေးဇူးနဲ့ပတ်သက်ပြီးတော့မိဘရဲ့ကျေးဇူးဆိုတာကိုယ်အောင်မဆက်နိုင်ဘူးဆိုတာအမှန်တမ်းသဘာဝကျ။ဟုတ်ပါပါဆရာ။အေးမိဘအရေး
ရောက်လာပြီဆိုရင်အလွန်ချမ်းသာတယ်။တန်းငယ်သမီးငယ်လေးတွေမိဘရဲ့ရင်ခွင်ထဲမှာမိဘရဲ့အကျိတ်မိဘရဲ့အကျဉ်းသာအောက်မှာနေနေရလို့ရှိရင်သောကတွေခင်းကြောက်ပြီးတော့စိတ်ချမ်းသာမှုတွေလူလောကမှာရှောင်နှန်းနိုင်တဲ့အနေအထားမျိုးရောက်လာတယ်။အဲဒီမှာမြတ်စွာဘုရားရှင်ကိုယ်တော်ကဒီစဉ်းစားကြည့်ဖို့ပေါ့နော်ရသော်ရာဇဂင်ကိုယ်တော်ရဲ့26နှစ်အရွယ်မှာတောထက်သွားတောထက်သွားပြီးတော့တိုင်းတော်ပြည်တော်နဲ့6နှစ်လုံးလုံးမိသားစုနဲ့6နှစ်လုံးလုံးဝေးရမှာတရားမှရှင်းချက်ပြုဖို့အားထုတ်အဲဒီလိုအားထုတ်လို့35နှစ်အရွယ်ရောက်တဲ့အခါကျမှမိမိလိုချင်တဲ့သမယုတ္တဉာဏ်တော်ကြီးကိုရရှိခဲ့ဆရာဖြစ်လို့ရောက်တယ်ဆရာဖြစ်လို့ရောက်တော်တယ်လေတပည့်စကြာတရားဟောခြင်းသာသနာ့မြို့စားတဲ့သူတို့ခရတ္တသားတို့ကြွားရောက်၍လောကသားတို့ရဲ့အကျိုးအတွက်ဒီဘိုးဆောင်ရဲ့ချင်းဆိုတဲ့ကိစ္စတွေနဲ့တိုင်းတော်ပြည်တော်ကိုပြန်ရောက်နိုင်ခြင်းမရှိဘူးဒါကြောင့်မို့ရသော်ဘုရားဟာခန္ဓာဝါခုနှစ်ခုနော်ခရားဖြစ်လို့ရောက်ပြီးနှစ်ဝါမြောက်ပေါ့ဒီတိုင်းတော်ပြည်တော်ကထွက်တော်ပြီးတဲ့နောက်ခုနှစ်နှစ်မြောက်တဲ့အခါကျတော့ကပိလဝုတ်ကိုပြန်ပြီးတော့ရောက်ရှိလာခဲ့တာခုနှစ်နှစ်ကွဲကွာနေတဲ့မိသားစုနဲ့ပြန်ပြီးဆုံတွေ့ကိုကြွားရောက်ဒါမှလည်းပဲခမည်းတော်သုတ္တရဏမင်းကြီးကအချိန်ချင်းလူတွေစိတ်လွတ်ပြီးတော့ပြင့်တဲ့ထဲမှာနောက်ဆုံးကာလိဒာယီဆိုတဲ့ဖဘက်တော်ငယ်တငယ်ချင်းအလွန်ရင်းနှီးတဲ့ပုဂ္ဂိုလ်ရှောက်ကောင်းလို့မြတ်စွာဘုရားသတိလေးကိုနေပြီးတော့ကြွားပြီးမိသားစုဆွေမျိုးတွေနဲ့ဆုံတွေ့ခဲ့တာဖြစ်တယ်ဟောအဲဒီလိုဆုံတွေ့တဲ့အချိန်မှာပထမနေ့ဒုတိယနေ့မှာသမီးတော်ကြီးဒီဆုံမှန်ကြွားတာကိုသမီးတော်ကြီးဟာဥရားဖာရနဲ့ဆိုရင်တော့ကဖြစ်ပြီးတော့တချိန်လုံးကဘုရားအလောင်းတော်ဟာဒီအိမ်ရှင်လက်လည်ပြီးဆုံးခံမှုအနေအထားမင်းသားဆိုတော့ခုံရှိတရေရှိခန်းစဉ်နဲ့ညင်းနဲ့ဆင်နဲ့သွားတဲ့နေရာခုချိန်မှာတော့သပိတ်ပိုက်ပြီးတော့အိမ်ရှင်လက်လည်ပြီးတော့နေတယ်ဆိုတော့စိတ်ထဲမှာအလွန်ချိတ်ခိုက်ပြီးတော့မြတ်စွာဘုရားရှင်အပြေးသွားတဲ့အိမ်မင်းကြီးကြီးကိုမြတ်စွာဘုရားကတရားဓမ္မဟောပြောလိုက်အဲ့ဒီမှာသောတဲ့ဘုံဖြစ်တော့နောက်တစ်ခါရသော်ဘုရားရှင်ကိုရောမြတ်ကတရားဓမ္မကိုရှင်းသုံးဖို့ဆိုပြီးသတိတော်ကြီးကိုနားချပြောပြတဲ့အခါမှာတက္ကရာကံဖြစ်ကိုရောက်တော့နန်းတော်ရောက်တဲ့အခါကျတော့တခါတရားနာရသဗ္ဗပါဒဆက်ကိုကြားနာလိုက်ရတဲ့အခါအနာကံဖြစ်သွားတယ်တိုင်းတော်ကြီးတော့ပြန်ရောက်တဲ့အချိန်မှာပဲသတိတော်မင်းတရားကြီးကထူးခြားတဲ့အသိဉာဏ်ကိုရရှိပြီးတော့သွားတတိယနေ့မှာနန္ဒမင်းသားကိုသွေးချမ်းခေါ်ပြီးတော့ကြောင်းခေါ်ပြီးသင်္ကန်းကိုပေးလိုက်ခဲ့တယ်။ဆွေရင်းမျိုးရင်းတွေကိုပထမဆုံးစပြီးစီယုံတဲ့သဘော။သာသနာတော်သူသိမ်းပေးလိုက်တယ်။နောက်ခုနှစ်ရက်ရောက်တဲ့အချိန်ကျတော့ရတောရိယာကနေပြီးသားတော်ရာဟုလာလေးရသော်ဘုရားဟောတော်မူတဲ့ဒီသားတော်ရာဟုလာလေးဝေးခွာတဲ့အချိန်မှာအဲ့ဒီမွေးဖွားတဲ့နေ့မှာပဲဆရာတော်ကတော့ထက်သွားတာတော့သားဖားနေအောင်မမြင်ဘူးပေါ့မမြင်ဘူးတော့ရတော်ရရာကလည်းညှို့ညွတ်ပြီးတော့ကြားတယ်အဲ့ဒီသံဃာရရဲ့အရှိကမာမပတ်ပတ်နဲ့ကြွားနေတယ်တည့်တည့်ရှိတဲ့ရုပ်ရှင်ရှိတဲ့ပုဂ္ဂိုလ်သူများဟာမင်းရဲ့ဖားကပြီးတော့ပဲလို့ဆိုပြီးတော့အမွေတောင်းဖို့ခိုင်းလိုက်တဲ့အချိန်ခုနှစ်နှစ်အရွယ်သားတော်လေးရာဟုတ်လားအင်တာမတ်စကားတက်တယ်ပေါ့မြတ်စွာဘုရားအနိဗ္ဗာန်သွားပြီသူပြောတဲ့စကားလေးထဲမှာပါတယ်လို့ဆိုရင်ဒုက္ခတိတပနာဆာယအရှင်ယံခဏီတော်လို့မခေါ်ဘူးအဲ့ဒီအချိန်မှာဒုက္ခတိတပနာဆာယတပနာအရှင်ယံတေအရှင်ရဲ့ဆာယအရေးခါဒုက္ခချမ်းသာလာပါလေကလေးနဲ့မလိုက်အောင်အဖေရဲ့အရေးချမ်းသာတယ်လို့မပြောပဲနဲ့အရှင်ဘုရားရဲ့အရေးဟာအလွန်ချမ်းသာပါတယ်လို့ အရေးရဲ့သဘာဝကိုနားလည်ပြီးတော့ရဟုတ်လာလေကဒီလိုပြောခဲ့တာနော်အဲ့တော့အရေးဆိုဒီမှာအကျဉ်းနာတရားမြတ်စွာဘုရားအနိဒာရောက်သွားတာတဲ့တရားတွေမြတ်စွာဘုရားရဲ့အကြည့်ဟာအကျဉ်းနာနဲ့ရဟုတ်လာတာတော်လေးကိုကြည့်တာဖြစ်တယ်အားလုံးပေါ်ပါလေမြတ်စွာဘုရားကအကျဉ်းနာတရားမဟာသရုတံထားပြီးတော့ကြည့်တာဖြစ်တော့ကြမြတ်စွာဘုရားမြင်နိုင်ရတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းမှာအကျဉ်းနာတရားကြီးဝတဲ့ပုဂ္ဂိုလ်တွေတွေ့ရတာအကျဉ်းနာဆိုတဲ့ကရုဏာရဲ့အရေးအဝတ္တအောင်မှာဒါတော့ရဟုလာလေးခုနှစ်နှစ်အရွယ်ပါပဲမဲ့ခံစားသိရှိနားလည်သွားပြီးအရှင်ဘုရားရဲ့အရေးမှာချမ်းသာလာပါပြီတယ်လို့နှုတ်ကမြတ်ပြီးပြောရသည့်အချိန်အောင်သဘောပေါက်ခဲ့တယ်ဟုတ
်ပါပါဘုရားအ
ေးအဲ့ဒီတုန်းကလည်းမိဘအရေးကိုဖော်ညွှန်းပြီးတော့ရာဟုလသားတော်နေ့ကလျှောက်ထားပြီးဗာပြောလဲလို့ဆိုရင်ဒီသားတော်ဟာခမီးတော်ထံမှာအမွေရဖို့ရှိတယ်ဟောခမီးတော်ထံမှာရည်ရလိုက်တဲ့အမွေတွေကိုသားတော်ကိုပေးပါလို့ဆိုတဲ့မိခင်ကသင်ကြားလိုက်တဲ့အတိုင်းရသော်ရစီအမွေတောင်းတာအဲ့ဒီအမွေတောင်းလာတဲ့အခါမှာမြတ်စွာဘုရားလက်ကကိုရောမြတ်ကစဉ်းစားတယ်။ရာဟုလာလိုချင်တဲ့အမွေကဒဏအမွေပဲဖြစ်တယ်။ဒဏအမွေဆိုတာရလာတဲ့ပုဂ္ဂိုလ်တွေဟာတာမန်အချင်းကြည့်မယ်ဆိုလို့ရှိရင်တော့ကျေနပ်เสียရလို့ထင်လိုက်တယ်။သို့တော့ဟောဒီဒဏဥစ္စာတွေကအကြောင်းပြုပြီးတော့လူတွေဟာတောကနဲ့စိတ်ပူလောင်မှုတွေနဲ့နေကြရတာဖြစ်တယ်ဟော။မရှိတောင်းတာရှိမရှိကြောင်းကြရှိတောင်းမရှိကြောင်းတာရှိကြောင်းကြဆိုရတဲ့ရှိလာတဲ့ပုဂ္ဂိုလ်တွေကကြောင်းကြမှုတွေနဲ့တောကတွေနဲ့ဖြစ်ရှိအဲ့ဒါဘယ်သူကဖြစ်ရှိနေတာတော့ဆိုရင်ဟောဒီအမွေဥစ္စာလောကီဥစ္စာတွေကနေပြီးတော့ဒဏတွေကလူကိုဒုက္ခပေးနိုင်တယ်ဒီလိုဆိုလို့ရနော
်
ရသော်ဘုရားရှင်ကိုရောမြတ်ကထရသုတ်တံပါဠိတော်မှာဟောထားတာရှိတယ်ခန္ဓာတိဘောဂဒုံမေတံအတိညာမရှိဘူးဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ကဘယ်သူကဖြစ်စည်းတာတော့ဆိုလို့ရှိရင်ပစ္စယောဇာတွေကဖြစ်စည်းတတ်တယ်လောကလူတွေဝေချေတနာကိုအကြောင်းပြုပြီးတော့ပျက်စီးသွားတဲ့ပုဂ္ဂိုလ်တွေအများရှိဝေချေတနာကိုအကြောင်းပြုပြီးဒီဘဝမှာလည်းဘဝပြတ်သွားတယ်နောက်ဘဝမှာလည်းဘောဂတနာယဒုံမေတော်ဟန္တိအင်ညေဝအတ္တဘောဂတဏလို့ဆိုရဲပစ္စည်းဥစ္စာပေါ်မှာတွေ့တာမှုတဏကသူတစ်ပါးကိုရဲရဲဆက်ဆက်ဖြက်စီးတယ်လို့ကိုယ့်ကိုယ်ကိုလည်းပြန်ပြီးတော့ဖြက်စီးတတ်တယ်လို့လက်ဆောင်များဒီလိုဟောတယ်အဲ့ဒါကြောင့်လို့ဘောဂဆိုရဲလူတွေအလိုရှိတဲ့စိတ်နဲ့ဥစ္စာတွေဟာလူတွေကိုဒုက္ခပေးတဲ့အရာလာဖြစ်တယ်လို့လက်ဆောင်များကဒီလိုသိမြင်ထားတာဖြစ်တယ်ဟောကြကြောင့်ရာဟုလာတောင်းတဲ့ဒဏအမွေဟာစိတ်နှလုံးပူပန်ရဖို့လားဖြစ်တယ်စိတ်နှလုံးအင်းချမ်းဖို့မဖြစ်ဘူးရလေလိုနေပဲဖြစ်လာမယ်ဘယ်တော့မှအတော်တတ်နိုင်ဘူးပင်လေသမုဒ္ဒရာကြီးဟာဘယ်တော့ဖြစ်ဖြစ်ပြေးမှာမဟုတ်ဘူးတဏှာဆိုတာလည်းဘယ်တော့မှဖြစ်လို့ပြေးမှာမဟုတ်ဘူးရွှေအိုးကြီးလေးလုံးပေးလေလုံတော့မှာမဟုတ်ဘူးရသော်ဘုရားကတုတ်တန်တစ်ခုမှဟောတာကနာသဟာပနဝတ္တိနာတိတ်တိကာမေတုဝိသတိကောင်းငင်ကယရနာမိုးတွေယွာတောင်းမပဲတဲ့လူတွေဟာတော်ပြီးလုံလောက်ပြီလို့ဆိုတာရှိမှာမဟုတ်ပါဘူးဒီလိုပြောတာဟု
တ
်ပါပါဘုရားမြေပေါ်မြေဩတေယံသာတ္တတွေဘယ်လောက်ပဲပင်ပင်လုံလောက်သွားပြီလားလို့ဆိုဘယ်တော့မှမလုံလောက်ဘူးတိတ်တိရောင်ရဲတင့်တဲ့မှုဆိုတာဘယ်တော့မှမရှိဘူးကိုယ်ကိုစဉ်းရဲသုံးသပ်ပြီးတော့ရှိပေါ့ရမှုဆိုတဲ့ဒီတဏ္ဏစွမ်းအားနဲ့ဒီတဏ္ဏဘောမှာတွေ့တာမှုလိုချင်မှုကဘယ်တော့မှဆုံးမလပ်ဘူးလို့ပြောဆိုတာပေါ့နော်မှန
်ပါ
ဗျာအဲ့ဒါကြောင့်မလို့ရာဟုလတောင်းတဲ့တဏ္ဏအမွေကိုပေးမယ်ဆိုရင်စိတ်နှလုံးအေးချမ်းမှုမရတဲ့အဖြစ်ဘယ်တော့မှလုံလောက်တဲ့အမွေဖြစ်မှာမဟုတ်ဘူးအဲ့တော့ဒဏအမွေအစဓမ္မအမွေကိုပဲငါပေးမှပဲလို့ရှင်သာရိပုတ္တရာကိုသင်္ကန်းကိုခိုင်းလိုက်တယ်ဟုတ်ပါဘူးအဲ့ဒီသင်္ကန်းကိုခိုင်းလိုက်တဲ့အခါမှာ ရာဟုလာလေးကိုမြတ်စွာဘုရားပေးတဲ့အမွေဟာလောကုတ္တရာတရားဆိုတဲ့အမွေပေးတာ။ဒါတော့ရာဟုလာလေးကမြတ်စွာဘုရားစီခုနှစ်နှစ်အရွယ်ရောက်သွား။မြတ်စွာဘုရားကအမြဲတမ်းရာဟုလာခေါ်ပြီးတော့ဆုံးမဩဝါဒပေးတယ်။ဘာဖြစ်လို့လို့ဆိုတော့အဖေးအားကိုနဲ့ဆိုးမှလည်းဆိုးပါ။လောကလူတွေကအဖေးအားကိုနဲ့ဆိုးကြတယ်လေ။ဒါကြောင့်လို့သွန်သင်နေရာဟုလာအလုံးကိုဆရာသမားလို့မှတ်ဆုံးမဩဝါဒတွေကိုနာခံရမယ်။ဘုရားဆုံးမငါအကျိုးလို့ဆုံးမတာဖြစ်တယ်။အဲ့ဒီဆုံးမဩဝါဒတွေကိုလိုက်တာဖို့လို့တဲ့။အဲ့ဒီဆုံးမဩဝါဒပေးတဲ့ပုဂ္ဂိုလ်တွေကိုတနည်းတစားနဲ့ကျေစုတင်တတ်ဖို့လို့တဲ့ကျေစုတင်ရမယ်။ဆုံးမဩဝါဒပေးတယ်ဆိုတာကိုယ့်အတွက်တန်ဖိုးရှိတာလေးပေးတာဖြစ်တယ်လို့တကယ်မိကောင်းဆွေကောင်းတွေဖြစ်တယ်ဆိုတာကလေးနားလည်လားအောင်ရသော်ပြန်ဆုံးမဟောတော့ပြီးသားရဟုလားခုနှစ်နှစ်အရွယ်မှာဓမ္မအမွေကိုစတင်ပြီးတော့ပြီးတဲ့အခါတခါတော့ရဟုလားရသော်ပြန်ခြေစည်းနေတဲ့နားမှာသာတော်ရဟုလားကိုရင်လေးကအနာတရက်ရသော်ပြန်အနာခေါ်ဒီနားလားချစ်ဟောငါချီတော်ရှိတဲ့ရေခွက်တည်းထဲမှာရေတွေရှိတယ်မဟုတ်လားမှန်မှန်ရှိပါတယ်ခင်ဗျာရှိပါတယ်အဲ့ဒီရေလေးကိုမြတ်စွာဘုရားသုံးလိုက်တယ်သုံးလိုက်ပြီးတဲ့အခါကျကဲရေတွေဟာဒီထဲမှာတဝက်ပဲရှိတော့တယ်မဟုတ်လားဟုတ်ပါအေးလောကမှာတိမ်ပြောတတ်တဲ့လူကကိုကျင့်တရားမရှိတဲ့လောက်ဖြစ်ပါတယ်။ရေနေနေလေးခွက်ထဲမှာကြံတော့တယ်။နေနေပြောဆိုရတဲ့ပုဂ္ဂိုလ်တွေဟာကိုချင်းတရားဟာအနည်းငယ်သာကြံတယ်ဆိုပြီးရေခွက်ကလေးကိုမှောက်ပြလိုက်တော့ရာဟုလာဟောဒီရေခွက်ထဲမှာရေရှိသေးလားဆိုမရှိပါဘူး။အဲ့ဒါလိုပဲလက်ရမှာမရှိတဲ့ပုဂ္ဂိုလ်၊ဒိတ်ပြောတတ်တဲ့ပုဂ္ဂိုလ်တွေဟာကိုချင်းတရားအားလုံးကိုတုံ့ပြစ်လိုက်တယ်လို့ပဲဖြစ်တယ်။ဒါကြောင့်လို့မင်းလိန်ပြောတဲ့စကားမျိုးလိန်တာမျိုးရေစရာတောင်မပြောနိုင်နဲ့ဘယ်တော့မှလိန်မပြောနဲ့အမှန်တမ်းပြောလို့ဆိုဓမ္မအမွေကိုကလေးနဲ့တန်းဆက်တင်ပြီးတော့ပေးလာတယ်လက်ဆက်ပြီးအဲ့ဒါလည်းမကဘူးမြတ်စွာဘုရားကရာဟုလာကိုကာယကမစီကမနောကကိုယ့်ရဲ့လှုပ်ရှားမှုတွေနဲ့ပတ်သက်ပြီးတော့လေဓမ္မအမွေတွေကိုနားချပြီးတော့ဆုံးမဟောတာပေးလိမ့်ရာဟုလာမတွေးခင်ကစဉ်းစားတွေးနေတော့လည်းစဉ်းစားတွေးပြီးတဲ့နောက်မှလည်းစဉ်းစားမကောင်းမှုဆိုရင်ဆက်မတွေးနဲ့ကောင်းမှဆက်တွေးဟောစဉ်းစားဖို့ရသော်ပြာစဉ်းရင်စဉ်းစားပြီးမှတွေးတာတောင်မှပဲစဉ်းရင်စဉ်းစားဖို့ဘယ်လိုပြောနောက်တစ်ခါမပြောခင်ကစဉ်းစားပြောနေတော့လည်းစဉ်းစားပြောပြီးတဲ့နောက်မှလည်းပြန်လည်းစဉ်းစားပြေတော့မှမမှားဘူးချိန်တော့ရင်ကိုပြောတဲ့စကားကိုပြန်လေးဆင်ရင်သုံးသက်တတ်ဖို့ငယ်စဉ်ကပဲမြတ်စွာဘုရားဓမ္မအမွေတွေကိုဆုံးမဟောတာပေးနေလောက်တာနဲ့ပြတ်တက်လာလို့ရှိရင်လည်းအေးကိုရီးလည်းရောက်လို့ပြီးစေမင်းမလုံးမီကစဉ်းစားလုံးနေတော့စဉ်းစားလုံးပြီးတော့လည်းစဉ်းစားကိုလုံးတယ်များဘယ်တော့မှမမှားစေရဘူးလို့ဟောမြတ်စွာဘုရားကဒီလိုလီလန်းနေပြီးပြီးတော့ကာယကံစင်ကြယ်မှုဝจีကံစင်ကြယ်မှုမနောကံစင်ကြယ်မှုဆိုတဲ့ဆုံးမဟောပါဘူးအခုလိုတတိထားပြီးတော့ကိုယ့်ကိုယ်စင်ကြယ်အောင်လုပ်နိုင်မှသာလေကာယကံစင်ကြယ်မှုဝจีကံစင်ကြယ်မှုမနောကံစင်ကြယ်မှုဆိုတော့ရတယ်ဘယ်ပုဂ္ဂိုလ်ဝင်ဖြစ်ဖြစ်တန်ရှင်းတဲ့အတွေ့တန်ရှင်းတဲ့စကားအပြစ်ကင်းတဲ့စကားအပြစ်ကင်းတဲ့အလုပ်ကိုလုပ်မယ်ဆိုလို့ရှိရင်အခုလိုစဉ်းရင်သုံးတတ်မှုမပြုပဲနဲ့ဘယ်တော့မှတန်ရှင်းနေတာမျိုးမဖြစ်နိုင်ဘူးဒီလိုဆိုနော်မှန်ပါပါဘုရားမြတ်စွာဘုရားရဲ့ဆုံးမတဲ့အတိုင်းပဲခွန်ကြီးတို့တွေလည်းနေစင်တဲ့ဘဝမှာတွေးမှုကစတွေးတဲ့အခါမှာကိုတွေးတဲ့အတွေးဟာသူများထိခိုက်တဲ့အတွေးလားကိုယ့်ကိုယ်ကိုထိခိုက်တဲ့အတွေးလားအပြစ်ရှိတဲ့အတွေးလားမတွေးခင်ကစဉ်းစားတဲ့တွေးနေတော့လည်းဆက်စဉ်းစားလိုက်တွေးပြီးတဲ့နောက်လည်းပြန်ပြီးတော့စဉ်းစားလိုက်ဆိုလိုတာကအများကြီး check လုပ်ရမယ်လို့ဆိုလိုတာပေါ့
အဲ့လိုတစ်ချိန်နဲ့တာမကအချိန်ချင်းအထက်ထက်ဆင်းရဲသုံးသပ်ကြည့်တဲ့အခါမိမိရဲ့တွေးတောမှုကအပြည့်ကင်းတဲ့တွေးတောမှုလုံးဝတန်ရှင်းစင်ကြဲတဲ့တွေးတောမှုဖြစ်နိုင်တယ်တဲ့ဒီလိုရသော်ဗျာဆင်းရဲဥလာနဲ့ပတ်သက်ပြီးတော့ဟောတာလည်းတုတ်တယ်ညာဆိုဖြစ်ခန္ဓာနဲ့ရသာသနာပေါင်းခွင့်ပြုလိုက်ပြီးရဟုလာကိုမြတ်စွာဘုရားဆောက်ရောက်တယ်ဒါတော့ရဟုလာလေးကတခါပြန်ပြီးတော့ပြောတယ်ခိတိဝအန္တံယိမတကောင်ဟာသူ့ဥကိုဆောက်ရောက်တယ်လို့ပဲမြတ်စွာဘုရားကသူ့ကိုဆောက်ရောက်ခဲ့တယ်လို့အာပါတေယရောက်ကြတယ်ပြန်ပြောတာရှိတယ်အဲဒီလိုဆောက်ရောက်ခဲ့လို့ရှင်ရဟုလာဟာ16နှစ်အသက်20အရွယ်တော့မှာမြတ်စွာဘုရားကနောက်ဆုံးဝိပဿနာဉာဏ်ရစ်တန်စေဖို့အတွက်ရာဟုလောဝါဒတုတ်တန်ကိုခေါ်လိုက်တဲ့အခါကျတော့မှအာတဝတရားကြီးဂုံခန်းတဲ့အရတ္တမေရတ္တဖို့ဆိုတာရပြီ။နောက်ဆုံးဓမ္မအဝေအပြည့်ဝရခုနှစ်နှစ်အရွယ်တုန်းကဒါယိသံမေသမဏဒေဟိရှင်ယံသားကိုအဝေပေးပါမွေပေးပါနဲ့လိုက်တောင်းခဲ့တဲ့သင်္ကားစာလေးဆွဲပြီးတော့အဲ့တော့မြတ်စွာဘုရားကသင်္ကန်းကိုခိုင်းလိုက်ပြီးတော့အခုတို့ဓမ္မအမွေတွေပေးလိုက်တာအသက်20လဲရောက်ရောဓမ္မအမွေတွေပြည့်ပြည့်ဝအရာအဲဒီကြတော့မှသူပြောခဲ့တဲ့ဒုက္ခတေတမနာဆာယယဟအရှင်ဘုရားရဲ့အရေးဟာအလွန်ချမ်းသာပါလေဆိုတော့ဒါကြတော့မှပို့ပြီးတော့အဓိပ္ပာယ်ရှိတယ်မြတ်စွာဘုရားရဲ့အစ္စနာတရားဆိုတော့တလောကလုံးပေါ်မှာထားတာဖြစ်တယ်သာတော့ရဟုလဘောမသာအစ္စနာတရားထားတာမဟုတ်ဘူးမြတ်စွာဘုရားရဲ့ကရုဏာကိုမဟာကရုဏာလို့ခေါ်တယ်။သာမန်ကရုဏာမျိုးမဟုတ်ဘူး။ဘယ်ခါပဲဖြစ်ဖြစ်တတ္တလောကကြီးတစ်ခုလုံးကိုအစ္စနာတရားနဲ့မြတ်စွာဘုရားအမြဲတမ်းဒီဆောင်းလျှောက်တော်မူ။အဲ့လိုဆောင်းလျှောက်တဲ့အခါမှာအစ္စနာတစ်ခုလည်းနဲ့ဆောင်းလျှောက်လို့ရလားလို့ပြောမရဘူး။ပညာနဲ့မှဆောင်းလျှောက်ပညာကအစ္စနာကနေဖော်ထုတ်လိုက်ပြီးတဲ့နောက်မှာပညာကမှမင်္ဂန်နဲ့လမ်းညွှန်မှုကိုပေးနိုင်တာဖြစ်တယ်ဗော။မင်္ဂန်နဲ့လမ်းညွှန်မှုကိုပေးနိုင်မှမိမိစင်နာတနာတဲ့အတိုင်းသူတတ်တော်ဟာရှင်ရုံမှာလွတ်ရောက်ပြီးကောင်းကျိုးချမ်းသာရရမှာဖြစ်။ဒါကြောင့်မို့အစ္စနာနဲ့ပညာဟာအရေးကြီးတယ်။ဘာကောင်းလုံးတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းကအပညာအစ္စနာနဲ့ပညာနှစ်ခုစလုံးစုံညီဖို့လိုအပ်တယ်ဗော။အကျဉ်းသာလားရှိပြီပညာမရှိဘူးဒွေဝေပါမလေးဖြစ်တယ်ပညာသာရှိပြီအကျဉ်းသာကင်းမဲ့သူဆိုလို့ရှိရင်လည်းရက်ဆက်ကြံ့ကြောက်တဲ့ပုဂ္ဂိုလ်ဖြစ်တယ်ဒါကြောင့်မို့ဒီတစ်ခုလုံးပြည့်စုံတဲ့ပုဂ္ဂိုလ်ကမှန်ကန်စွာလမ်းညွှန်မှုပြုတယ်ဒီမြတ်စွာဘုရားကအကျဉ်းသာတရားကြောင့်အကျဉ်းသာတရားကြောင့်ရာဟုလာကိုဒီဓနအမွေမပေးဘူးဓနအမွေပွင့်ရင်သူရှင်းရုပ်ကရောင်းရတယ်ဓမ္မအဝေပြိမဲ့ဆုံးဖြတ်ခဲ့ပညာတရားကြောင့်ဘယ်လိုပြီးရမင်းဘယ်အမွေဟာတန်ဖိုးရှိဆုံးလို့ဆိုတော့ပညာနဲ့ဆုံးဖြတ်တာဖြစ်အကယ်၍အရှင်နာနဲ့သာဆုံးဖြတ်မယ်ဆိုရင်သူ့လိုချင်တာပဲပြီးလိုက်မှာပေါ့အခုတော့အရှင်နာနဲ့ပညာဒီနှစ်ခုပေါင်းဆက်ပြီးတဲ့အခါမှာပြီးတဲ့နာကိုပဲပြီးတယ်မပြီးတဲ့နာကိုမပြီးဘူးဓမ္မအမွေကိုလာပေးပြီးဇနအမွေကိုမပေးဘဲနဲ့ရှောင်တိန်ပေးလိုက်တယ်ဆိုတာအကျဉ်းနာနဲ့ပညာနှစ်ခုပေါင်းဆက်ပြီးဆုံးဖြတ်ခြင်းနဲ့ဖြစ်တယ်။အေးဒါကြောင့်လို့မိဘရိတ်မှာအကျဉ်းနာဆိုတာတခြားဟာပြောတာမဟုတ်ဘူး။ဘုန်းကြီးတို့တွင်လူလောကရောက်လာတဲ့အခါမှာမိဘဟာကျေးဇူးအများဆုံးဖြစ်တယ်။ကျေးဇူးအရှိဆုံးပုဂ္ဂိုလ်ဖြစ်တယ်။ကျေးဇူးအရှိဆုံးဖြစ်တဲ့မိဘအပါဒေကဆောင်းလျှောက်ခဲ့တဲ့ဘောဓကကျွေးမွေးခဲ့တဲ့အိမသာလောကသာဓာတိတာတော့ဒီလောကကြီးကိုလာခွင့်ပြုတဲ့ပုဂ္ဂိုလ်ဖြစ်တယ်လို့မိဘရဲ့ကျေးဇူးနဲ့ပတ်သက်ပြီးတော့ရသော်ပြားအချိန်ကောင်းမြောက်ပြားဆုံးသုတ္တမောင်းမြောက်ပြားဆုံးဟောကြားခဲ့တာဖြစ်ပါအဲ့ဒီလိုသာသမီတွေမိဘရဲ့ကျေးဇူးကိုထုတ်ဖို့ဟောကြားရတယ်လို့ဆိုရင်သာသမီတွေပေါ်မှာမိဘရဲ့ဆောင်းလျှောက်မှုဟာအကျဉ်းနာနဲ့မကဘူးလိုအပ်တဲ့ပညာကိုပါမိဘကရရှိစေတယ်
သို့တော်လည်းမြတ်စွာဘုရားပေးတဲ့ဓမ္မပညာမျိုးတော့မိဘကပေးနိုင်စွာမရှိဘူး။တာမန်အသက်မွေးဝမ်းကြောင်းပညာမျိုးတွေကိုတော့မိဘကဖန်တီးပေးလို့ရတယ်။ဒါတောင်မှပဲအသက်မွေးဝမ်းကြောင်းပညာတတ်ဖို့အတွက်မိဘကသင်ပေးတာမဟုတ်ဘူး။မိဘကသင်ပေးတဲ့ပညာကဘယ်လိုပညာမျိုးလဲဆိုရင်ဟဲ့ဒီလိုတိုင်းဒီလိုနေဒီလိုသွားဒီလူနဲ့ပေါင်းဒီလူနဲ့မပေါင်းတဲ့လူကြီးတွေကလည်းပြောရတယ်ရှင်ကျင်းမှုဆိုတဲ့ပညာမျိုးစီးပွားပဲလို့ရှားရတယ်အလုပ်ပဲလို့လုပ်ရတယ်ဆိုတာမျိုးစီးပွားရေးပညာမျိုးမိဘကပေးနိုင်သို့တော်လုံလောက်တဲ့ပညာမျိုးရဖို့ရအတွက်မိဘများမိမိရဲ့တတိနာလေတဲ့တကယ်လို့အကြောင်းနေကောလိပ်အကြောင်းနေဒါတွေကိုသာသမီးကိုအနံ့ပြီးတော့ပေးရတယ်ဟောလောကီပညာသူတွေနဲ့အဆင့်ဆင့်ကြိုးစားပြီးတော့အထောက်ကြ။အဲဒီလိုပြီးမှသာသမီဟာမိဘရဲ့အကျင့်နာတွေပေါက်ဖွားလာတဲ့ပညာတရားတွေကိုရ။မိဘကိုမြတ်စွာဘုရားကလူလောကမှာလက်ဦးဆရာပုပ္ပစရိယဆိုတဲ့နာမည်နဲ့ပုပ္ပအာစရိယဘဝမှာအဦးဆုံးဆရာအဖြစ်သတ်မှတ်ခဲ့တယ်။ဘာဖြစ်လို့လို့ဆိုအာစရိယဆိုတော့အာစရိယရဲ့အဓိပ္ပာယ်ကအာဘုသောစရတိတိအာစရိယအာဘုသောဆိုတာအလွန်အမင်းသာသမီတို့ရဲ့အလွန်အမင်းတပည့်တို့ရဲ့အကျိုးစီးပွားကိုပြုလုပ်ဆောင်ရွက်ပေးတတ်သောကြောင့်အာစရိယလို့ဒီလိုဒီပဲ။နောက်တနည်းကတော့သွန်သင်ပြတ်တာလို့အာစရိယလို့ခေါ်အဲ့တော့သွန်သင်ပြတ်တာလို့ဆရာလို့ခေါ်ရင်မိဘကလည်းငယ်စဉ်တောင်ကြီးကလေးဘဝတွေကသွန်သင်ပြတ်တာလို့ပြောတော့ကြောင့်ဆရာဆိုတဲ့အမည်ကိုခံလိုက်တယ်လို့သူဆိုတာနော်လက်ဦးဆရာအမည်နဲ့မိဘကိုယူချဩဒါမျိုးဆိုရင်ကိုယ်တိုင်ခေါ်ခဲ့တဲ့ပုပ္ပာစရိယတိဘိကွေမာတာပိတုနာအိတံမျိုးဆိုတာလက်ဦးဆရာဆိုတာမိဘကိုခေါ်ရပါ့မယ်အမပုဂ္ဂိုလ်ကိုခေါ်ရမဟုတ်ဘူးဘဝရတာတဲ့အခါမှာမိဘပထမဆုံးအချင်းသာဆိုတဲ့အရေးနဲ့အသိပညာကိုပေးတဲ့ပုဂ္ဂိုလ်လူလောကမှာဝေဆက်ပြီးလူလားမြောက်တည်ရှိတာမိဘကအချင်းသာနဲ့ပညာကိုပေးခဲ့တော့သို့တော့မိဘပေးတဲ့ပညာဟာမြတ်စွာဘုရားကပေးတဲ့ဓမ္မပညာမျိုးအဖြစ်မရနိုင်ဘူး။မမီသည့်အတွက်ကြောင့်ဒီဘဝချမ်းသာမှုကိုတော့မိဘကဖန်တီးပေးနိုင်တယ်နောင်ဘဝတဏှာကလည်းလွတ်မြောက်ဖို့ဆိုတဲ့ပညာမျိုးတော့မိဘကိုယ်တိုင်ကိုယ်ကတဏှာကမလွတ်သေးသည့်အတွက်အဲ့ဒီပညာမျိုးတော့လက်လမ်းမမီဘူးလို့ဒီလိုဆိုလို့ရအောင
်ဟုတ်
ပါဘူး။ဒါကြောင့်မို့မိဘရင်းမှာအကျင့်နာတရားကအဓိကကျ။အကျင့်နာတရားအဓိကကျ။အကျင့်နာတရားရှိသည့်အတွက်ကြောင့်မိဘတွေကသာသမီတွေကိုဝေကြည်ကြတာအကုန်ပြခံပြီးတော့ကြောင်းကောင်းကောင်းထားပေးတယ်ဆရာကောင်းကောင်းအပ်ပေးတယ်ပညာတတ်ရတတ်ကြောင်းနိုင်ငံရခြားတိုင်းဝါးတွေဆင်းလွတ်ပြီးတော့ပညာသင်စေတယ်အမျိုးမျိုးဖြောင်းပြပြီးတော့မိဘတွေသားသမီးကိုတက်မှတ်ပြီးတော့ပေးနေရှိကြတယ်အဲ့ဒါမိဘရဲ့ဆိုတာဒီမိဘရဲ့အကျင့်နာတရားတွေဖြစ်အဲ့ဒီမိဘရဲ့အကျင့်နာတရားမှာအကျင့်နာတရားရဲ့အောက်မှာမိဘရဲ့အရေးအဝါဒအောက်မှာမိဘရဲ့ဆူဆုံးမတဲ့အတိုင်းမိဘရဲ့လမ်းညွှန်ချက်အတိုင်းလိုက်နာစစ်တုံးရတဲ့သားလေးမှသမီးလေးမှလေးချက်ကြီးပွားတုတ်တက်မှုဆိုဖြစ်ပေါ်တယ်။အေးမိဘကိုမိဘရဲ့အရေးအောက်ကထွက်ပြီးတော့မိဘရဲ့အရေးကိုတန်ဖိုးမထားတဲ့သားသမီးလေးချက်အကျဉ်းသားတရားကလွတ်ကင်းပြီးဝေးရနေတဲ့သားသမီးလေးချက်ဘာဖြစ်လဲဆိုတော့လေလာရေးချမှုတွေအပြော့သွားတယ်။နောက်ဆုံးပျက်စီးသွားတဲ့တိုင်းတာဖြစ်အောင်တချို့ပုံပေါ်ရဖြစ်သွားတဲ့အဖြစ်ပေါ့။ဒါကြောင့်မို့မိဘရဲ့အစ်ကျင်နာတရားအောက်မှာမိဘရဲ့ဆုဆုံးကဩဝါဒဆိုတဲ့ဒီအစ်ကျင်နာတရားရဲ့အောက်မှာနေထိုင်ပြီးတော့လိမ့်လိမ့်မာမာနဲ့ဒီဘဝခရီးကိုဖြတ်သန်းကြဖြစ်လို့ပေါ့။ဘုရားဗလာဝင်သူတော်စင်နေနေနဲ့မိဘကိုတမိုးထားပြီးတော့ဆက်ဆံကြရတယ်မိဘကိုတုံ့ပြန်ပြီးတော့ကျေးဇူးဆက်ကြရတယ် ရသဗျာကိုတော်မြတ်ကိုကမင်္ဂလာတရားတွေမှာမတ္တပိတုဥပဋ္ဌာနာမိဘကိုပြည့်စုံလို့ကျေးဖို့ဆိုတာအထူးတတိထက်သေးပြီးတော့ဟောကြားထားရင်ညမကသကုရိတသုတ္တမှာဆိုရင်မတ္တပိတုဥပဋ္ဌာနာပဏိတပညတံသကုရိတပညတံမိဘကိုလှုပ်ကျေးမှုဆိုတဲ့လှုပ်ကျေးသင့်တယ်လို့ဒီအဆိုကိုအခိုင်အမာပြဆိုတာပညာရှိနဲ့သူတော်ကောင်းများတာဖြစ်တယ်လို့ဆိုရဲအဲ့တော့ပညာရှိလို့သူတော်ကောင်းတို့ကမိဘကိုလှုပ်ကျေးသင့်တယ်လို့ဒီလိုသတ်မှတ်ကြတော့လည်းပဲပညာမရှိတဲ့ပုဂ္ဂိုလ်တွေကြတော့သူတော်ကောင်းမဟုတ်တဲ့ပုဂ္ဂိုလ်တွေကြတော့မိဘကိုတံပိုးမထားပဲနဲ့စော်ကားဖို့မောမလေးတာမျိုးဖြစ်လာတတ်တယ်ဩဒီလိုဆိုရဲနော်
ဟုတ်ပါပါ။
အေးဒါကြောင့်မလို့မိဘရဲ့မှာအကျဉ်းသားတရားနဲ့ကြီးပွားလာကြတဲ့ပုဂ္ဂိုလ်များသူလောကမှာသူရဲ့ချင်းဖြစ်ပြီးတော့ဘဝမှာတန်ဖိုးရှိတဲ့ဖို့တန်တဲ့ပုဂ္ဂိုလ်တွေဖြစ်ကြရတယ်။ငါ90ဆက်ထဲမှာမှတ်သားကြရတဲ့တခုလူလားလူသားပဲမပြောနဲ့လူတော်ဝါပဲမပြောနဲ့တိရစ္ဆာန်တော်ဝါရဲ့ဓမ္မပဲမိဘတန်ကအကျဉ်းသားမရဘူးဆိုလို့ရှိရင်အဲ့ဒီတိရစ္ဆာန်ကစီကံစနစ်ကြတဲ့တိရစ္ဆာန်မဖြစ်ဘူးတဲ့အကာလရာဝိတုခေါ်တယ်။ငါးငါးလက်စားတဲ့မှာဆက်အကြောင်းလေးတစ်ခုရှိတယ်။အဲ့ဒီဇာလေးမှာတောထဲကချက်ကလေးတစ်ကောင်ငယ်စဉ်ကလေးကမိဘနဲ့ क्वे သွားတဲ့အခါသူကမိဘရဲ့အဆုံးမအောင်ကြီးတယ်မဟုတ်ဘူး။ကလေးကောငယ်စဉ်ကလေးကမိဘပဲဖြစ်ပြီးတော့သူရဲ့အလိုနဲ့ရောက်အပေါင်းတဲ့ဆက်ဆံနေတဲ့ကြီးလာတဲ့ချက်ကလေးကအဲ့ဒီချက်ကလေးကိုဖြင်းအချိန်မှထားပြီးတော့စာဖတ်ကြစာပညာရှိရမှာတော့မိမိစက်မှတ်တဲ့စာတွေစက်မှတ်ကြ memorize လုပ်တယ်လို့ခေါ်တော့အလွတ်ချက်တဲ့ခေတ်ရှိရမှာတော့အလွတ်ချက်ကြဆရာကနှုတ်တိုက်ချပေးတာကိုတပည့်ကနောက်ပါလိုက်ဆိုရယ် oral tradition လို့ခေါ်တယ်။ရသဗျာတရားတော်တွေလည်းအဲ့ဒီလိုအလွတ်ကျက်ပြီးတော့သင်ဆောင်လာတယ်ဒီနေ့နှစ်ပေါင်း2600ရှိပြီဖြစ်အောင်ဒီလိုရောက်ရှိတာ။အဲ့ဒီလို oral tradition နဲ့အလွတ်ကျက်ခဲ့တာနှစ်ပေါင်းလောက်ကြာလို့ဆိုနှစ်ပေါင်း400လောက်ဆို။ရသဗျာလက်ထက်45နှစ်တည်တည်ဟာလည်းပဲ oral tradition လို့ခေါ်တယ်အလွတ်ကျက်မှတ်ခြင်းဖြင့်ရသဗျာတရားတော်တွေကိုသက်ဆောင်နိုင်ကြတယ်။နှစ်ပေါင်း450တရားပရိနိဗ္ဗာန်ဆံတဲ့နောက်မှာလည်းပဲ oral tradition နဲ့အလွတ်ကျက်ပြီးတော့ရသဗျာတရားတော်တွေကိုဆောင်ကျင်းနိုင်ကြတယ်။ဒီကနေ့ခေတ်အဲ့ဒီလိုရဘူးဆိုရင်ဘုန်းကြီးတို့တွေမြန်မာနိုင်ငံလူနိုင်ငံသားတွေကပိဋကတ်စာပေဆိုတာတွေ့ကြရမှာဟုတ်ဘူး
။ဟုတ်ပါဗျာ။
ဒီပေါင်း45နှစ်ကျော်တဲ့အခါကျမှနောက်တစ်ခေတ်မှာရသော်ဗျာရဲ့တရားတော်ကြီးကြောက်ပွက်သွားမှာလို့စိုးရိမ်တဲ့အရှင်မြောင်မြင်တဲ့ပုဂ္ဂိုလ်တွေကအစီအစဉ်တစ်ခုလုပ်ပြီးဒီအတန်ကိုသင်္ကေတနဲ့ရေးမှတ်ပြီးတော့ transcribe လုပ်တယ်ခေါ်တာပေါ့ transcribe လုပ်ကြအတန်ကိုသင်္ကေတစလုံးနဲ့ကြောင်းပြီးတော့ရေးမှတ်ကြရေးမှတ်ကြတဲ့အခါမှာအဲ့ဒီအခရာစလုံးနဲ့ရသော်ဗျာရဲ့ဒီတရားခံတွေမပြောင်းမပြဲအောင် transcribe လုပ်ပြီးပေပေါ် provide ပေါ်မှာစတင်ရေးတယ်ဒီကနေ့ခေတ်မှာစာအုပ်တွေဖြစ်ဆင့်ဆင့်ကိုပြောင်းပြီးတော့လာခဲ့တာဒီလိုဆိုတော့ပေါ့နော
်မှန်ပါပါဗျာ
အဲ့လိုရသော်ဗျာရဲ့တရားတော်တွေကိုအခုလိုထိမ့်သိမ့်ဆော့ဆော့လာကြထိမ့်သိမ့်ဆော့ဆော့လာကြဒီအဆုံးမဩဝါဒတရားတွေအလုံးမဲ့တန်ဖိုးရှိတဲ့ဆုံးမဩဝါဒတရားအဲ့ဒီဆုံးမဩဝါဒတရားကြီးခုလိုမပြောင်းမပြည့်ထင်းထင်းဆုံးချောက်လာကြလို့ဒီကနေ့ဖြစ်ဘုန်းကြီးတို့တွေသိရှိခွင့်ကြားနာခွင့်ချက်သုံးခွင့်လိုက်နာခွင့်ဒီလိုရကြဖြစ်မိဘရဲ့အကျိုးကျေးဇူးကိုဖော်ပြတဲ့စကားလုံးလေးတွေဒီနေ့ဒီအောင်မှတ်မိနေကြအဲ့ဒီလိုမိဘရဲ့အောက်အကျဉ်းသားတရားရဲ့ဒီမေတ္တာအကျဉ်းသားတရားရဲ့ကရုဏာအဲ့ဒါကိုခံယူကြရတဲ့ ပုဂ္ဂိုလ်ကကြီးပွားထွက်တယ်လို့ရရှိတာခုနကကျက်ကလေးကမိဘရဲ့အကျဉ်းသားမိဘရဲ့ဆောင်းဆောင်မှုကိုမရတဲ့အခါကျတော့ကျောင်းသားတွေစာကိုရွတ်ဖတ်သေးစေကြတယ်မနေ့စောစောထားတယ်ညအိယာဝင်မှန်မှန်အိတ်တယ်ရှင်တို့ကအခုခေတ်တို့တိကျတဲ့နာယီတွေပါလေမရှိသေးတဲ့အခါကျတော့ဒီနေ့မြန်မာနိုင်ငံတော်ဒီတော့ရတယ်ပါဆိုလို့ရှိရင်တော်တော်နှစ်ပေါင်းများစွာနိုင်မပေါ်ဝင်ရဆိုရင်စိတ်တန်ကိုဘဟုပြုတ်ပြီးတော့လူတွေကအလုံးလုံးကြစိတ်တန်တော့အမျိုးမျိုးသတ်မှတ်ကြတယ်စက်ကြီးကောင်းကြသူငယ်စိတ်စိတ်စိတ်တော်နာကိုကြည့်ပြီးတော့ကလေးတွေစိတ်စိတ်ပြီးတော့အိပ်ကျော်ပေါ်ကြပြီဆိုတဲ့အချိန်မှာတွန်တဲ့အချက်ကိုသူငယ်စိတ်စိတ်အဲ့ဒီကြီးတဲ့ပုဂ္ဂိုလ်ကြီးအိယာဝင်ဟောအိယာဝင်ရပြီဆိုတာကိုကြည့်ပြီးတကြီးကောင်းချာဟောတကောင်းရောတော်နေတဲ့ကိုတကောင်းရောတကောင်းပြက်မနဲ့လင်းအားစိတ်တော်နေတဲ့ကိုလင်းချက်တို့ဒီလိုအမျိုးမျိုးစိတ်တန်တွေကိုဟိုမှတ်သားပြီးတော့အချိန်တိုင်းကိုသတ်မှတ်ချက်ရှင်းအဲ့ဒီမှာတော်တဲ့ကမိခင်ကျမကျမတွေရဲ့တုံတယ်ဆုံးမမှုကိုမရတဲ့ချက်လေးတော့မအားလို့သူတော်ရင်တဲ့အချိန်ထတော့သူတော်ရင်တဲ့အချိန်ထတော့ခုနလိုစနစ်တကျမတော်ဘူးမတော်နဲ့ဆိုကြတော့ဘာဖြစ်လဲစီးပရှိကမ္မရှိဒီကနေ့ဒီအချိန်တော်နဲ့လည်းငါဘုံအချိန်တော်နဲ့တစ်ဝက်ခါနောက်တစ်ချိန်တော်နဲ့အချိန်နေလွဲမှပြီးတော်ပြီဆိုတော့ဘာဖြစ်လာတော့ဆိုအချိန်မှန်အလုံးလို့ရတယ်။ကြောင်းသားတွေရှိခိကကြောင်းသားတွေဒုက္ခရောက်ကုန်တယ်။ဒုက္ခရောက်ကြ။အချိန်မှန်လို့ဒီအတွက်ကြောင့်အေးအေးလေးပြက်တဲ့စိတ်တန်နဲ့စိတ်တန်စိတ်တော်နာကိုကြည့်ပြီးတော့အလုံးထလုံးရင်အကုန်လုံးလွယ်လွယ်မမတွေဖြစ်ကုန်တယ်။အဲ့ဒါကြောင့်မို့လို့ဒီကျင့်ဟာဒီလိုစီးမဲ့ကမ်းမဲ့ဖြစ်တာဘာကြောင့်လဲလို့ဆိုတော့အဖြေထုတ်တဲ့အခါမှာအမာတာပိတရတံဝတော်အနာစာကကုလေသတာဒီချက်မိဘနဲ့ချီးခဲ့ရတဲ့ချက်မဟုတ်ဘူးမိဘတွေမရှိတော့တဲ့နောက်မှာမိဘတွေနဲ့ရှင်အုံမကွာဆန်းရှောက်ခဲ့တဲ့ချက်မဟုတ်ဘူးမိဘတွေနဲ့ဝေးကွာနေတဲ့ချက်အမာတာပိတရတံဝတော်မိဘရဲ့ရိတ်မှာချီးခဲ့ရတဲ့ချက်မဟုတ်ဘူးအနာစာကအနာစေရကုလေဝတ္တံတုံတင်ကြပါမယ်ဆရာနဲ့နေခဲ့တဲ့ချက်မဟုတ်ဘူးဒါကြောင့်မို့လို့နာယံကာလံအတ္တလံအဘိသနာတိပုဂ္ဂုတောဒီချက်ဟာတွန်ရမယ်အချင်းမတွန်ရမယ်အချင်းအချင်းကိုမသိတဲ့ချက်ဖြစ်တယ်လို့ဆိုပြီးတော့ဒီချက်ဟာနောက်ဆုံးကြတော့ဒုက္ခပေးတဲ့ချက်ဖြစ်ပြီးအတွက်တော့သူဘယ်လိုမှလက်ခံတော့ဘူးပေါ့လက်ခံတော့ဘယ်တဲ့ရောက်တော့မှာလို့ကျဲအိုးတဲ့ရောက်တော့ပေါ့ဒီလိုဆိုနော်
ဘုရားပါဘုရား
အေးလူလုံးကမှလည်းပဲထိုးတူပဲမိဘရိတ်မှမကြည့်ရတဲ့ပုဂ္ဂိုလ်မိဘရဲ့အဆုံးမှမရတဲ့ပုဂ္ဂိုလ်မိဘရဲ့အချင်းသားတွေလွတ်ကင်းလာတဲ့ပုဂ္ဂိုလ်တွေလူစုံလူကြီးလေးတွေဖြစ်လာတယ်လူစုံလူကြီးတွေဖြစ်တဲ့မိဘရဲ့အဆုံးမမရသည့်အတွက်ကြောင့်လူပင်လူကတ်တွေဖြစ်လာတယ်။နောက်ဆုံးမှလူလောကကြီးကိုဒုက္ခပေးတဲ့ပုံပုံမျိုးတွေဖြစ်လာတယ်။အချိန်မသိအခါမသိပြောနေတဲ့စကားမသိမပြောနေတဲ့စကားမသိယဉ်ကျေးမှုကိုမသိဆိုတာလေမသိနားမလည်မှုကြောင့်ရိုင်းဆိုင်တဲ့အနေအထားမျိုးဖြစ်ပြီးလူလောကထဲမှာအသုံးမဝင်တဲ့ပုံပုံတယောက်ဖြစ်လာနေတယ်။ဒါကြောင့်မို့လို့မိဘရဲ့မှာအကျဉ်းနာလို့ဆိုတယ်။အကျဉ်းနာတရားနဲ့ပညာတရားကျိုးစားအားထုတ်ကြဖြစ်တယ်။ဒါကလောကီနဲ့ပတ်သက်တဲ့ပညာရည်တွေမိဘရဲ့အကျဉ်းနာအောင်ကျိုးစားအားထုတ်တဲ့ပုဂ္ဂိုလ်နဲ့ရရှိမယ်။ရသော်ဘုရားသခင်ကိုတော်မြတ်ကလူလောကရောက်လာပြီဆိုလို့ရှိရင်နံပါတ်၁စီးပွားရှာတဲ့ပညာရှိရဘုရားကစီးပွားရှာဖို့တိတ်တိတ်တွန်းတွန်းရှိတယ်။ဒ ေးတချို့ကဘုရားကနိဗ္ဗာန်သွားဖို့ပဲတိုက်တွန်းတယ်လို့ဒီလိုအောင်းမိကြတယ်မဟုတ်ဘူးသူ့အဆင့်နဲ့သူ့လည်းပဲနဲ့သူနိဗ္ဗာန်သွားမယ်အဆင့်ရောက်တဲ့ပုဂ္ဂိုလ်ကနိဗ္ဗာန်သွားမှာပဲနော်ရသော်ဘုရားရှင်ကိုယ်တော်မြတ်ကဒိဋ္ဌဂမိကလို့ဆိုတဲ့ဒီဘဝတွေ့တဲ့ရာတွေ့တဲ့ကြောင့်ကိုလည်းဟောတယ်သံပရာယိကဆိုရယ်နောင်ဘဝခြေဘဝချမ်းသာဖို့အတွက်လည်းဟောရည်ပရမတ္ထလို့ခေါ်တယ်အမြတ်ဆုံးအကျိုးလို့ဆိုရယ်နိဗ္ဗာန်ရောက်ကြောင်းပြောင်းလို့ခေါ်ရည်ဓမ္မပြည့်ပြီဆိုတော့ဖြစ်တယ်တချို့ပါတာတရားတွေကဒီဘဝခြေဘဝရေးလာသံတည်ကြတာနိုင်တော့လေနောင်ဘဝခြေဘဝရေးဆိုတာကိုဟောတိပတိမတော်တည်နိုင်ဘူးလမ်းမပြနိုင်ဘူးလမ်းမပြနိုင်တဲ့အခါကျတော့အာလုံးလို့ဘုရားသခင်ရဲ့အလိုတော်ကြောင့်ကောင်းကင်ဘုံဆိုတာတော့ပဲပြောနိုင်တယ်လေ
။
မြတ်စွာဘုရားကတော့ဒီလိုမဟုတ်ဘူး။မြတ်စွာဘုရားရဲ့ဟောပြောချက်တွေထဲမှာဒိဋ္ဌဓမ္မိကမြေဘောဘောမှာအကျိုးဖြစ်ထုံးပဲတရားကပါဠိရှိတယ်။သံပရာယိကတမလုံးဘောမှာအကျိုးဖြစ်ထုံးစေပဲတရားတွေကပါဠိရှိတယ်ဆိုတော့အသေးစိတ်ဟောပြမဆိုင်ဘူး။အဲ့ဒီထဲမှာနမူနာလေးတစ်ခုကြည့်မြတ်စွာဘုရားကလူ့ဘဝရလာပြီဆိုလို့ရှိရင်စီးပွားဆက်တဲ့မျက်စိရှိရမယ်လို့စီးပွားဆက်တဲ့မျက်စိရှိရအဲ့ဒီမျက်စိကိုပဲနောက်စိတ်တလုံးကတော့ပါတော့တယ်လုံးတဲ့နာနဲ့မလုံးတဲ့နာပြည့်စုံတာနဲ့မရှိတာကိုချင်းတရားနဲ့ကိုချင်းတရားပြတ်ပြားတာခွဲခြားသိနိုင်တဲ့အသိဉာဏ်မျိုးလေအဲ့ဒီတစ်ခုကပေါင်းဆက်တာဆိုင်ပြန်ဆိုင်တွဲပြီးတော့သွားရမယ်ဒီလိုပြောစီးပွားရည်ရာရှာပြီးကိုခြင်းတရားပြက်ပြားလို့ရှိရင်လည်းစီးပွားပြက်တယ်ဒီလိုဆိုလို့တော့ပေါ့စီးပွားလည်းရှာရမယ်ကိုခြင်းတရားနဲ့လည်းစီးပွားကိုထိရမယ်ဟောဒီနှစ်ခုဘယ်လန့်ရှာပြီးတော့ထင်းထင်းဆော့ဆော့သွားဖို့အဲ့ဒီလိုပုံပုံမျိုးဟာဘဝမှာမျက်စိနှလုံးနဲ့ပြည့်စုံတဲ့ပုံပုံလို့အဲ့ဒီမျက်စိနှလုံးနဲ့ပြည့်စုံတဲ့ပုံပုံမျိုးကိုမျက်စောပြားဒိသကုပါဒအခါတော်တိထောပုရိသပုဂ္ဂလောလူလောကရောက်လာပြီဆိုရင်မျက်စိအမြင်နှမျိုးရှိတဲ့ပုဂ္ဂိုလ်ကအကောင်းဆုံးပုဂ္ဂိုလ်ချီးမွမ်းတတ်ဆုံးသောပုဂ္ဂိုလ်အဲဒီချီးမွမ်းတတ်ဆုံးသောပုဂ္ဂိုလ်ကဘာကြောင့်ချီးမွမ်းတတ်တယ်လို့ဆိုရင်မျက်စိနှလုံးရှိသည့်အတွက်ကြောင့်စီးပွားလဲရှာတတ်တယ်စီးပွားရေးမျက်စိရှိသည့်အတွက်ကြောင့်မရသေးတဲ့စိတ်ဉာဏ်တွေရအောင်ရှာတတ်တယ်ရာဝိဒာစီတဲ့ဥစ္စာတွေတို့မောင်းလုံးတတ်တယ်ဟောလားစီးပွားရေးမျက်စိရှိတယ်ကိုချင်းတရားမျက်စိရှိပြီးတဲ့ကြောင့်မဟုတ်မတရားဘယ်တော့မှမလုပ်ဘူးတရားလေးလမ်းနဲ့စီးပွားရှာမတရားတဲ့ဤရဲ့စီးပွားလမ်းရှာတာမျိုးဘယ်တော့မှမလုပ်ဘူးဆိုပြန်ခဲနေတယ်ပြန်ခဲပြီးတော့ကိုချင်းတရားကောင်းတဲ့မျက်စိရှိပြီးတဲ့ရလာတဲ့စီးပွားကိုလည်းစနေတဲ့ကြအသုံးပြုတယ်မိမိကိုယ်ချမ်းသာအောင်ထားတယ်မိဘလေးချမ်းသာအောင်ထားတယ်မိသားစုချမ်းသာအောင်ထားတယ်မိတ်ဆွေတင်ကပေါင်းတင်နေချမ်းသာအောင်ထားတယ်မိမိကိုယ်ဝယ်တဲ့ဘာသာတရားကိုထောက်ပံ့လူတန်းတယ်ဆိုတော့ဟောဒီစနစ်တကျအသုံးပြုမှုဆိုတာလို့တော့အဲ့ဒီပုဂ္ဂိုလ်ကမစိုးရိမ်ရတဲ့ကောင်းရတဲ့ဘုံဌာနကိုရောက်နိုင်တယ်လို့မြတ်စွာဘုရားဒီလိုဟောတယ်ဒီစနစ်အတိုင်းသွားလို့ရှိရင်ဒီဘဝမှာလည်းချမ်းသာမယ်၊နောက်ဘဝလည်းချမ်းသာတဲ့နေရာကိုရောက်မယ်လို့ခေါ်တယ်လို့ခေါ်ခဲ့။အဲတော့ဒီဘဝရှာရမယ်ဆိုရင်ကလည်းပတ်သက်ပြီးတော့ဆက်စော်ဘုရားကိုဒီဘုရားလက်ထက်ကယက္ခပိစ္ဆအမျိုးသားတွေဆက်စော်ဘုရားစီရောက်တဲ့အခါသူတို့လျှောက်တဲ့ဇာတ်လေးကတပည့်တော်ကအားနဲ့မိသားစုဘဝနဲ့ပြောပြောနေခြင်းနဲ့ဒီဘဝမှာလည်းရွှေဝေဥစ္စာတွေနဲ့စီးပွားဖြစ်ထုံးပြီးတော့တင့်တော့တင့်နေနေခြင်းနဲ့တည်တဲ့အခါမှာလည်းကောင်းရာဒီဒီရောက်ခြင်းနဲ့အဲ့ဒီအကြောင်းတရားမျိုးကိုဒီလိုလိုကိုဟောပြောဆုံးမပေးပါလို့ဆိုရက်စောရဟောပေးလို့ခဲ့တာဟောပေးအဲ့ဒီမှာတံပရာယဒိဋ္ဌဓမ္မဟိတမျက်မှောက်ဘဝမှာအကျိုးဖြစ်ထုံးမဲ့တရားချက်လေးချက်သင်္ခါရလေးချက်ဆိုတော့ဘာကိုပြောရတော့လို့ဆိုတော့သမရာတရားလေးပါပဲဥဋ္ဌာဏသမရာကိုလုံးတဲ့အလုပ်ကျိုးကျိုးဆော့တာလို့ဘာလုပ်လို့လဲလုံးကန်းလုံးလုံးကျိုးကျိုးဆော့တာလို့ရမယ်လို့ဒီလိုဆိုရင်လုံးတဲ့အလုပ်ကို ိုင်ပိုင်နိုင်နဲ့ကျိုးကျိုးဆက်ဆံလုပ်ရမယ်။အဲ့ဒီမှာကျိုးကျိုးဆက်ဆံလုပ်ဆိုတဲ့အထဲမှာမြတ်စွာဘုရားက၃မျိုးပေါင်းဆက်ပြီးတော့ဖြည့်သွင်းထားတာ။ဒီကနေ့ခေတ်မှာအာအာသိစရာတော့ကောင်းပြီ။ကျိုးစားတယ်ဆိုရင်ကျိုးစားတိုင်းရတာလို့ဆိုမရဘူး။တက်ခလုပ်ရမ်းတတ်မှု။လုပ်ငန်းကြောင့်ရမှုရှိရမယ်။လောကန်ကျန်တဲ့ယုံနေရောရလာဆိုမရဘူးနေပညာရှိရမယ်။ဟော။ဒါမြတ်စွာဘုရားဟောခဲ့တာနော်။ဒက္ခဆိုတဲ့စကားလုံးက၄ပါးကျန်တူမှုပဲ။ဟောနောက်တစ်ခါလောကန်ကျန်တဲ့နေပညာဆိုတာဘာလို့ဥပါယဝိပန္တာလို့ခေါ်တယ်။ဥပါယဆိုတော့အခုတက္ကနိုလော်ဂျီကိုပြန်လို့ရှိရင်ဥပါယလို့ပဲပြန်။နေတန်းတက္ကနိုလော်ဂျီဥပါယဝိပန္တာတက္ကနိုလော်ဂျီနဲ့ပတ်သက်တယ်ဒီပညာရည်တည်တက္ကနိုလော်ဂျီကိုခေါ်တာ ਨੇ နောက်တစ်ခုကဆွဲကောင်းရမယ်ကျိုးစားဆိုရင်ဒီမှာဒီ၃ချက်နဲ့ဖွဲ့စည်းပေးတာလောကန်ကျင့်မှုဒီပညာကောင်းမှုဆွဲကောင်းမှုဆိုရင်အဲ့ဒီ၃ခုနဲ့ပေါင်းစပ်ပြီးအလုပ်တစ်ခုကျိုးစားအတော်ဖြစ်ရလာတဲ့အကျိုးများကိုလည်းပဲအာရခတံ္မာသင်္ခေသောသောကံနဲ့အလေးအွင့်မရှိအောင်သုံးချက်ရမယ်အသုံးနဲ့အဖြုံးနားလည်ရမယ်ဒီလိုဆိုဟောတာလည်းကသမစီဝိတာဆိုတော့ငတ်ချက်ဝင်ဝင်ထွက်ငွေအင်ကန်းနဲ့နော်ထွက်တဲ့ငွေအသုံးဒီနှစ်ခုဟာညီနိုင်ပြီးတော့ဆောင်ရမယ်ဆိုဘလောက်ခင်မိတဲ့စီးပွားရေးပညာရတဲ့ရသော်ဗျာချုံမုံပြီးတော့ပြောတာသမစီဝိတာဝင်ဝင်ထွက်ငွေမြတ်တာဆိုတော့သုံးပြပါမယ်ဝင်ငွေတွေကအများကြီးရှိရတဲ့အတိုင်းသုံးတာနေလို့ရှိရင်လည်းဒီလူကမဟုတ်သေးဘူးနော်တက်တဲ့ငန့်ခံနေလို့ဘဝရဲ့ရတာဘာမှသိမှာမဟုတ်ဘူးအဲ့တော့ဝင်ငွေတွေများများရရင်လည်းဝင်ငွေနဲ့တန်ကြီးရှိအောင်အသုံးပြုရမယ်ဒီလိုဆိုလို့ရနော်မှန်ပါဗျာမော်တော်မြင့်နဲ့ကားကြီးစီးနိုင်ပါရဲ့တန်းနဲ့ကားစုပ်ကလေးနဲ့ခြေနဲ့နေရင်လည်းချီးမွှားမွယ်မဟုတ်ဘူးလို့ဒီလိုပြောတာပေါ့ကိုနဲ့ကိုတန်းအောင်သုံးတတ်ရမယ်ဒီလိုဆိုရမြတ်စွာဘုရားနော်မှန်ပါဗျာအဲ့တချို့ကတော့ချိုးချံချွေတာလောနာကိုဟိုချင်းမွန်ကောင်ချင်းမွန်လေးပဲရသော်ဗျာတော့အဲ့ဒီလိုချင်းမွန်တာမဟုတ်ဘူးတန်ရာတန်ရာသုံးပြုတတ်ရမယ်ဒီလိုဆိုတာဟောနောက်ဆုံးကကလျာဏမိတ်တာမိကောင်းစိတ်ကောင်းရှိရမယ်အဲ့ဒီအင်္ဂါ၄ချက်နဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တရားဘဝခရီးကိုဖြတ်တန်းရင်ဒီဘဝမှာကောင်းကျိုးဆက်သက်ရရနိုင်တယ်တထည်ကြီးမဖြစ်တော့မှမဆင်းရဲတဲ့ပုဂ္ဂိုလ်ဖြစ်မယ်ဒီလိုဆိုတာပေါ့နော်မှန်ပါဗျာ။တိုင်းကြီးလိုက်နိုင်ငံရန်ချာတိုင်းတော်အားတွေမှာစီးပွားဖြစ်နေတဲ့ပုံကိုဒီအချက်တွေနဲ့ညီညွတ်နေကြတယ်ဒီလိုဆို။အေးတမလို့ဘောကကောင်းရုပ်အတွက်ကြတော့မလုံးအောင်ပါလေလို့ဆိုတယ်။မြတ်စွာဘုရားပြောတာ။တရားတဲ့ယုံကြည်ခြင်းရှိရမယ်။ယုံကြည်ခြင်းရှိမှကောင်းတဲ့အလုပ်လုပ်တာလေ။မှန်ပါဗျာ။ယုံကြည်ခြင်းမရှိဘူးဆိုရင်ကောင်းတဲ့အလုပ်လူဆိုတာမလုပ်ဘူး။ဒါကြောင့်မို့ယုံကြည်ချက်ဒါဖြင့်ယုံကြည်ချက်ဆိုတာငါကိုယုံကြည်တာတော့လို့ပြောလို့ရှိရင်လောကမှာဖျားဆိုတဲ့ပုဂ္ဂိုလ်ရဲ့အသိဉာဏ်ကိုယုံကြည်တာကိုပြောတယ်ဟုတ်ပါပါဘုရားအနန္တတကယ်ယုံကြည်တဲ့ပုဂ္ဂိုလ်တွေဟာတကူကိုဟုတ်လားအားကိုးပြီးတော့လူရင်းတွေညာဖြစ်သွားတယ်ဟုတ်ပါပါဘုရားရသော်ဘုရားရဲ့အသိဉာဏ်ကိုယုံကြည်တယ်ဆိုတဲ့အခါမှာစင်ဆက်ဖြစ်ပေါ်လာနိုင်တဲ့အရာပါပဲဖျားရဲ့အသိဉာဏ်ကိုယုံကြည်တယ်ဆိုတဲ့ဖြစ်ဘုရားအဆုံးမှာလွယ်မှာမရှိဘူးလက်ခံလက်ခံလေးအတွက်ကြောင့်လိုက်တာจิตလုံးကိုဝင်ကလေးတော့ဘုရားကရှောင်ရမယ်ဆိုရင်ရှောင်တယ်လုံးရမယ်ဆိုတာလုံးတယ်ဟောဒီလိုယုံကြည်တဲ့ပုဂ္ဂိုလ်ကကောင်းကျိုးဆက်တယ်ရဖို့ခြေတည်အခုဖြစ်ပေါ်တယ်တကူယုံကြည်တယ်ဆိုတဲ့ပုဂ္ဂိုလ်တွေကဘုရားကမမဲ့လေးကိုပဲမျှော်လင့်နေပါလေအေးဒါကြောင့်လို့ဘုရားဗုဒ္ဓမှာယုံကြည်တယ်ဆိုတာဘုရားရဲ့အပြည့်အဝယုံကြည်အဲ့ဒီယုံကြည်မှုရှိတဲ့အတွက်ကြောင့်ဘုရားကကုသိုလ်ဆိုတာလုပ်ရတယ်အကုသိုလ်ဆိုတာရှောင်ရတယ်ဟောဘုရားဆုံးမတဲ့အတိုင်းလိုက်ပြီးတော့လုပ်တာသဏ္ဍာန်ကြောင့်ဟုတ်ပါဘူးဘုရားသဏ္ဍာန်ရှိတဲ့အတွက်ကိုကျင့်တိလာကောင်းအောင်ကြိုးစားတာတတ်တာတိလာကိုကျင့်တိလာကောင်းလာပြီးကိုယ်မှာရှိလာတဲ့ပစ္စည်းဥစ္စာတွေကိုအများနဲ့ညှဝေပြီးသုံးတဲ့အစားကအဲ့ဒီနောက်မှာအရေးကြီးတဲ့အသိပညာတွေဓမ္မပညာတွေကိုစီးပူအားထုတ်တဲ့ပညာတတ္တာတိတတ္တာတိလာစာကပညာဟောဒီအချက်၄ချက်နဲ့ပြည့်စုံပြီဆိုရင်တမလုံးဘဝအတွက်မပူပါနဲ့သေဒီအချက်ပဲမှာအကောင်းမှာပါဘာကြောင့်လဲဆိုတော့ဒီဒ ဒီသတ္တာတို့သီလတို့စာကတို့ပညာတို့ ਨੇ လွှမ်းထုတ်ထားတဲ့စိတ်ကလေးဟာဘယ်တော့မှအောက်ကိုဆွဲမချဘူးတဲ့အထက်ကိုပဲဆွဲတင်သွားမယ်။မြတ်စွာဘုရားကဥပမာပေးတယ်။ထောပတ်အပြည့်ထဲထားတဲ့ထောပတ်အိုးစီရီထဲထားတဲ့စီအိုးအဲ့ဒီမြေအိုးတွေကိုရိုက်ခွဲလိုက်လို့ရှိရင်အိုးချမ်းခွဲတွေကတော့အောက်ကျသွားမှာပဲ။ထောပတ်တွေစီတွေကတော့ရေမျက်နှာပြပေါ်မှာပဲပေါ်နေမှာပဲ။ဒီလိုဥပမာနဲ့နားလည်အောင်ရှင်းပြ။အေးဒီတတ္တသီလဒုဒ္ဒစာကတတ္တသီလစာကပညာဒီအရာတွေနဲ့ဘွန်းထုတ်ထားတဲ့စိတ်ဟာဘယ်တော့မှအောက်ကိုရောက်သွားနိုင်ဘူး။အများရန်ဘယ်တော့မှလည်းညှို့ညွတ်ပြစ်လို့မရဘူး။အများရန်ပေါ်နေမှာပဲလို့ရသော်ဗျာဒီလိုဟောခဲ့။အေးဒါကြောင့်မလို့ရသော်ဗျာတကယ်ကိုရောမြတ်ကလမ်းညွှန်မှုပြုတဲ့အတိုင်းပဲဒီဘဝချမ်းသာဖို့အတွက်ရှိရမယ့်အချက်တွေနောက်ဘဝချမ်းသာဖို့အတွက်ရှိရမယ့်အချက်တွေဒါတွေကိုမိမိတို့ပြည့်စုံအောင်မိဘရဲ့အရေးအကျင့်လာတရားနဲ့ပေါင်းဆက်ပြီးတော့လူလောကလူဘဝရတဲ့အချိန်မှာရှင်းပြန်ကြို့ဖို့အားထုတ်ကြရမယ်ဖြစ်တယ်။လက်ခံကြရင်သာသနာအရေးမှာရှာရမယ့်ပြည်ညာရအကြောင်းဆက်လက်ပြီးဟောကြားမှာဖြစ်တယ်။တရားချင်းခင်တော်တဲ့ပြိတ္တာပေါင်းလို့မိဘရဲ့မှာအကျဉ်းသာလို့ဆိုတဲ့အတိုင်းမိဘရဲ့အကျဉ်းသာတရားအောက်သုံးဝဩဝါဒအောက်ရရှိလာလို့ရှိတဲ့ဥစ္စာတပ်ပညာတွေနဲ့ပြည့်စုံလို့လူ့ဘဝလူပိသပြီးကောင်းကျိုးချမ်းသာတွေရအောင်ရှင်းချက်ကြိုးဖို့အားထုတ်ဖို့တို့တွေတတ္တိကြီးစွာထားပြီးတော့ဆောင်ရွက်ကြပါဖြစ်တယ်လို့ကိုယ်စီကိုယ်စီသဘောကျပြီးရှင်းချက်ကြိုးဖို့အားထုတ်နိုင်ကြပါစေကုန်သတည်း
မေတ္တာပို့ရအောင်တတ္တဝါများစွာ
တတ္တဝါများစွာ
သေယံကွာ
သေယံကွာ
သံသာကြပါစေ
သံသာကြပါစေ
တတ္တဝါများစွာ
တတ္တဝါများစွာ
သေယံကွာသံသာကြပါစေမေတ္တာရေကျံ
မေတ္တာရေကျံ
သုံးကားဖြံ
သုံးကားဖြံ
ဣဉ္ဇံကြပါစေ
ဣဉ္ဇံကြပါစေ
မေတ္တာရေကျံ
သုံးကားဖြံဣဉ္ဇံကြပါစေ
သက်ရှိဇမ္မာ
သက်ရှိဇမ္မာ
သိချမ်းသာ
သိချမ်းသာ
လူရသန္တပြေပါစေ
လူရသန္တပြေပါစေ
သက်ရှိ
ဇမ္မာ
သိချမ်းသာ
လူရသန္တပြေပါစေ
ဘောလန္တဒုက္ခပင်ကစားမေတ္တာပုံနေမြုသင်္ကမမနောသဘာတိတဝိတံဘဝယံဒုက္ခနကံမေတ္တာပုံနေမြုသင်္ကမစုပေါင်းဖို့အမေတ္တာတရားကိုရောင်ယူပါဝင်ငွေလာမင်းနှင့်ရောင်ရင်ရှက်ယုံပေါင်းဆုံးရခြင်းကြောင့်တဝိတံပြည့်မဲ့ဥဒုံလုံးစုံများစွာတတဝါတို့၏မနောသရဏီမြင်များဖြူစဉ်အေကျင်းလင်းသည့်ရေစဉ်ပြည့်တင်းစေတော်ဒီဟူသောရေအာရေးအတွင်း၌ဒုက္ခပင်သာစင်ထောရအေမြရှိသာသာယာပွင့်လန်းချမ်းသာဒုက္ခဒီဟူသောကိုဗုဒ္ဓရာဇာမန်တို့သည်ဘုံလန္တဝန္တာရှင်ပြုဝုံမုံလူလျက်ကြည့်လူဝဲကြုံဘုပွင့်ရတော်မူဖြစ်၍ဒုက္ခနကလီအောင်လီတဲ့ရောရှက်သင်ပြန်ပိတိဒီဟူသောယနန်တို့သည်ဘဝရန်တူကောင်းစွာမဲ့သွေးကြိုင်နိုင်၍တည်ကြပါစေကုန်တည ်မေတ္တာပို့ရအောင်တတဝါများစွာ
တတဝါများစွာ
သေယံကွာ
သေယံကွာ
သံသာကြပါစေ
သံသာကြပါစေ
တတဝါများစွာ
တတဝါများစွာ
သိရစွာဆန္ဒကြပါစေမေတ္တာရေကျမ်း
မေတ္တာရေကျမ်း
သုံးသာဖြံ
သုံးသာဖြံ
သိဉ္ဇံကြပါစေ
သိဉ္ဇံကြပါစေ
မေတ္တာရေကျမ်
းသုံးသာဖြံသိဉ္ဇံကြပါစေ
သက်ရှိကျမ်းမာ
သက်ရှိကျမ်းမာ
သိချမ်းသာ
သိချမ်းသာ
တို့ရသန္တာပြေပါစေ
တို့ရသန္တာပြေပါစေ
ဘုရားရှင်သာတိပါနေဘုရားရှင်သာတိပါနေသေရှင်ဇမ္မာစေတ္တာဘုံနေဒုတိယမှာဘနောဒရတိသရိတံဘဝယံဒုတုကနကမေတ္တာဘုံနေဒုတိယမှာစုပေါင်းဖို့အမေတ္တာကြောင့်ရောင်ယူပဝင်းဝေလာမင်းနေရောင်ရင်ရှယုံပေါင်းဆောင်ရခြင်းကြောင့်သရိတံကျင့်မဲ့ဥဒုံလုံးလုံးများစွာတတဝါတို့ဤဘနောဒရတိညဉ့်ပြုစဉ်ဤကြည်လင်းသည့်ရေစဉ်ကြည်တင်းစင်တို့ဒီဟုသောရေအိုင်ကြီးအတွင်၌ဒုက္ခဘင်္ဂဇာစင်ထောင်ရအမျက်ရှိတာတာယာပွင့်လန်းချမ်းသာဒုက္ခဒီဟုသောကုမုဒ္ဒရာအကြာပိုင်းတို့သည်ဘုံလန်တော်ဝန္တာရှင်မြို့ဝမုံလူလျက်ကျဉ်နူးဝဲကြုံကုပွင့်ရကုန်နေဖြစ်၍ဒုက္ခနကလေးအောင်လေးတဲ့ရောရှက်သင်ပြန့်ပီတိဒီဟုသောယနံတို့သည်ဘဝယံတုကောင်းသောမဲ့တွင်ကြံနိုင်၍နေကြပါစေကုန်တည်း